Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ17ရက်ဗုဒ္ဓဟူးညပဲ VOA စီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရှုံးနေနေဆိုတာကိုသမ္မတဒေါ်နယ်ထရန့်ကလက်မခံတဲ့အပေါ်သူ့အနေနဲ့မစိုးရိမ်ပေမဲ့ဒါဟာသမ္မတထရမ့်နဲ့တိုင်းပြည်အတွက်အဆက်ရစရာပဲလို့သူယူဆကြောင်းရွေးကောက်ပွဲမှာအနိုင်ရသူအဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ဒါကသမ္မတရဲ့သမိုင်းမှတ်တမ်းအတွက်အထောက်အကူဖြစ်မယ်လို့ကျွန်တော်မထင်ပါဘူးဆိုပြီးဒလဝဲပြည်နယ်ဝီလ်မင်တန်မြို့မှာမစ္စတာဘိုင်ဒန်ကသတင်းထုတ်တွေကိုပြောပါတယ်။မစ္စတာဘိုင်ဒန်ဟာအစိုးရအဖွဲ့တာဝန်လွှဲပြောင်းရယူဖို့နဲ့ဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ကျင်းသစ်စာချင်းဆိုပြီးတဲ့နောက်ပထမဆုံးဘာတွေလုပ်မယ်ဆိုတာကိုဒလဝဲမြို့ကနေအစီအစဉ်ချမှတ်ပြင်ဆင်နေတာပါ။ဒီကောက်ပွဲမှာမစ္စတာဘိုင်ဒန်အနံ့ရတယ်ဆိုတာကိုပြောင်းပြစ်ဖို့ကြိုးစားတဲ့အနေနဲ့သမ္မတထရမ့်ကပြည်နယ်အများအပြားမှာအမှုပေါင်း12ခုကျော်တရားစွဲဆိုထားပါတယ်။ဒါပေမဲ့လည်းမဲပေးတာမှာဒါမှမဟုတ်မဲကြီးတွက်တာမှာမတမာမှုတွေရှိခဲ့တယ်ဆိုတော့ခိုင်မာတဲ့အထောက်အထားတွေတင်ပြထားတာတော့မရှိပါဘူး။သူအစိုးရအဖွဲ့မှခန့်အပ်မဲ့အဓိကယာလူနေရာနှစ်ခုအတွက်ယာထားသူတွေကိုနိုဝင်ဘာလ26ရက်နေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့မတိုင်ခင်မှာကြေညာွယ်ရှိတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။ယူကော့ဘွေရလတ်တွေကိုညင်ညက်ထုတ်ဖို့ကြိုးစားနေတဲ့သမ္မတထရမ့်ကတော့အစိုးရအဖွဲ့အလွှဲပြောင်းကိစ္စတွေအတွက်မစ္စတာဘိုင်ဒန်ဘက်ကတာဝန်ပေးထားသူတွေနဲ့သူ့အစိုးရအဖွဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ပြောထားပါဗျ။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာ Veterans Day လို့ခေါ်တဲ့စစ်ပြန်စစ်မှုဒဏ်ရာတွေကိုအမတ်တရဂုဏ်ပြုတဲ့နေ့ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲဂုဏ်ပြုချီးမြှင့်မှုတစ်ခုကျင်းပခဲ့ပါဗျ။စစ်ပြန်စစ်မှုဒဏ်ရာတွေနဲ့ Gold Star ရွှေကြယ်မိသားစုတွေကိုအမေရိကန်တနိုင်ငံလုံးကဥယျာဉ်နဲ့တည်တော်တွေရဲ့ဘဝတသက်သာလုံးအခမဲ့ဝင်ရောက်ခွင့်ပေးတဲ့အကြောင်းသမ္မတထရမ့်အစိုးရကကြေညာခဲ့တာပါ Gold Star Family ဆိုတာကတော့မိသားစုဝင်တူဦးစစ်ပွဲတစ်ခုခုအတွင်ကြာဆုံးသွားခဲ့ပြီးတဲ့နောက်ကျန်ရစ်သူမိသားစုဝင်တွေကိုဂုဏ်ပြုခေါ်ဆိုတာပါနိုဝင်ဘာလကိုစစ်ပြန်စစ်မှုဒဏ်အောင်များနဲ့စစ်ဖက်မိသားစုများအထိတ်အမှတ်လအဖြစ်ပြီးခဲ့တဲ့သတင်းပတ်မှာပဲသမ္မတထရမ့်ကတတ်မှတ်ကြေညာခဲ့ပါသေးတယ်1918ခုနှစ်မှာဂျာမနီကလက်နက်ချခဲ့ပြီးပထမကဘာစစ်အဆုံးသတ်သွားတဲ့နိုမာလာ၁၇ရက်နေ့ကိုစစ်ပြန်စစ်မှုဒဏ်အောင်လေးဖြစ်သတ်မှတ်ပြီးနှစ်စဉ်ဂုဏ်ပြုကျင်းပလာတာပါအမေရိကန်လက်နက်ကိုင်တပ်ဖွဲ့တွေမှာအမှုထမ်းခဲ့မှုသူအားလုံးကိုအမတ်တရဂုဏ်ပြုလာလည်းဖြစ်ပါတယ်ပုံမှန်ဆိုရင်တော့ဒီနေ့မှာအခမ်းအနားတွေစစ်တီးဝိုင်းတွေနဲ့ဂုဏ်ပြုချီတက်ပွဲတွေတနင်္ဂနွေလုံးမှာကျင်းပလေရှိပါတယ်ဒီနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ရောက်နေတဲ့အတွက်ပွဲအများအပြားကိုပယ်ဖျက်ထားသလိုမြို့အတော်များများမှာအချင်းယုံကျင်းပဖို့ဒါမှမဟုတ်online ကနေပဲဂုဏ်ပြုဖို့စီစဉ်ထားကြပါဗျ။ COVID-19 ကရောဂါကြောက်ရောက်နေချိန်မှာပဲဥရုယာဒီပြောင်းလဲမှုနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကိုကန့်တွယ်ဖြေရှင်းတာမှာရှန်ဟဲပူပေါင်းဆောင်ရွက်အဖွဲ့ SCO နဲ့ပိုးပြီးတော့အခိုင်အမာပူပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကအင်္ဂါနေ့မှနှိုးဆော်လိုက်ပါတယ်။ကမ္ဘာတဝန်းအကာအကွယ်မဲ့မှုဒဏ်တူညီမျှမရှိမှုနဲ့ရိုင်းနှဲမှုတွေဟာ COVID-19 ကရောဂါကြောင့်ပိုးပြီးဆိုးရွားလာနေချိန်မှာပဲကမ္ဘာတဝန်းပူပေါင်းဆောင်ရွက်ကြဖို့ဗီဒီယိုဆက်သွယ်ရေးကားစဉ်ကျင်းပတဲ့ SCO အဖွဲ့ဝင်နိုင်ငံအကြီးအကဲတွေရဲ့အကြိမ်20မြောက်ညီလာခံတွင်မစ္စတာဂူဒရက်စ်ကအင်္ဂါနေ့မှနှိုးဆော်သွားတာပါ
The recovery will require global cooperation to protect lives and livelihoods and to keep economies
ဝါရီနဲ့တမူးဝမ်းကြောင်းမှုတွေကိုကောက်ွယ်ပေးဖို့နိုင်ငံတွေနဲ့စီးပွားရေးလုပ်ငန်းတွေဆက်ပြီးရှင်သန်နေဖို့အတွက်ပြန်ပြီးနယ်လန်ထူလာရေးမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ် SCO အဖွဲ့ဝင်နိုင်ငံတွေရဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အလေးထားပါတယ်ကယောဂါကနေပြန်လည်နလန်ထူရေးလူကြီးမျိုးတို့ရဲ့အစီအစဉ်တွေအတွက်လှုပ်ထုံးလုံဤကောင်းတွေဝေမျှဖို့ဤပညာပိုင်းကျွမ်းကျင်မှုအထောက်အကူပြုဖို့ကျွန်တော်တို့အစဉ်သင့်ရှိပါတယ်လို့မစ္စတာဂူဒရက်စ်ကပြောသွားပါတယ်။ရှန်ရဲပူပေါင်းဆောင်ရွက်အဖွဲ့ SCO ဟာဥရောပအာရှနိုင်ငံရေးစီးပွားရေးနဲ့လူညုံရေးဆိုင်ရာမာမေးအဖွဲ့တစ်ခုပါ။ဒီအဖွဲ့ကို2001ခုနှစ်ဇွန်လမှာရုရှား၊တရုတ်၊ကဇက်စတန်၊ကီယာဂစ္စတန်၊တာဂျီကစ္စတန်နဲ့ဥဇဘက်ကစ္စတန်တို့ပူးတွဲတည်ထောင်ခဲ့တာပါ။2019ခုနှစ်ဇွန်လမှာတော့အိန္ဒိယနဲ့ပါကစ္စတန်တို့တင်းပြည့်အဖွဲ့ဝင်နိုင်ငံတွေဖြစ်လာခဲ့ပါတယ်။ SCO ကိုဝေဖန်သူတွေကတော့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်တာတွေကိုအဖွဲ့ဝင်နိုင်ငံတစ်ခုနဲ့တစ်ခုအကြားအကာအကွယ်ပေးဖို့ SCO ကိုအသုံးချနေကြတာလို့ဝေဖန်ထောက်ပြကြပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုရေးလှုပ်ရှားမှုတွေမှာပါဝင်သူလွတ်တော်အမတ်၄ဦးကိုဒီကနေ့မှလွတ်တော်အမတ်အဖြစ်ကပယ်ဖျက်လိုက်ပါတယ်။တိုင်းပြည်လုံးကျုံရေးအတွက်ချင်းချောင်းမှုလို့ယူဆတဲ့ဘဲလွတ်တော်အမတ်ကိုမဆိုဟောင်ကောင်အစိုးရအနေနဲ့တရားရုံးတက်စရာမလိုပဲလွတ်တော်အမတ်အဖြစ်ကနေပယ်ဖျက်နိုင်တယ်လို့ တရုတ်ဥပဒေပြုကော်မတီတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲဒီလွတ်တော်အမှတ်တွေကိုပယ်ဖျက်လိုက်တာပါ။အဲဒီအမှတ်၄ဦးကတော့အယ်ဗင်ယုံ၊ဒန်နစ်ခွတ်၊ခွတ်ကာကီးနဲ့ကန်နက်လုံတို့ဖြစ်ပါတယ်။သူတို့အပါအဝင်ဒီမိုကရေစီလိုလာတဲ့လွတ်တော်အမှတ်၁၉ယောက်ကသူတို့အထက်ကဒီလောက်ကိုလွတ်တော်အမှတ်အဖြစ်ကနေပယ်ဖျက်ရင်သူတို့အားလုံးတပြိုင်တည်းထွက်မယ်လို့ချင်းချောက်အပီးနှစ်ရက်အကြာမှာပဲဒီအမှတ်၄ဦးကိုပယ်ဖျက်တာပါ။လွတ်တော်အမှတ်နေရာ80ရှိတဲ့ဟောင်ကောင်လွတ်တော်ကနေဒီအမှတ်19ဦးသာနှုတ်ထွက်သွားမယ်ဆိုရင်ဒီရုပ်လူလာတဲ့လွတ်တော်အမှတ်တွေကြီးပဲကျန်တော့မှာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာ2019နှစ်ဝက်ပိုင်းကစပြီးကြီးမားတဲ့ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့တစ်ခါတခါရုံးရင်းဆက်ခတ်အခြေအနေတွေအထိရောက်ခဲ့ပါတယ်ခင်ဗျာ။
တန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမင်ပါဘောဓူညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲမှာအစိုးရပါတီအနေနဲ့အများစုအနိုင်ရပြီလို့ကြေညာနေချိန်မှာအဓိကအတိုက်ခံပါတီပြည်ထောင်စုချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့လက်မခံသေးပဲရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုလိုက်ပါတယ်။ဒီနေ့ပြုလုပ်တဲ့ချက်ခံဖွံ့ဖြိုးရေးပါတီသတင်းစာရှင်းလင်းပွဲမှာပါတီကိုယ်စားလှယ်တချို့ကတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိခဲ့တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့တက်မတော်နဲ့ပါပေါင်းပြီးနောက်ထပ်ရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုခဲ့ပါတယ်။အခုလိုရွေးကောက်ပွဲကိုစီကံတကြထပ်မံကျင်းပပေးနိုင်မှသာလွတ်လပ်တရားမျှတပြီးဗလိုက်မှုကင်ကာမတရားနှီးတွေနဲ့မဲဆွယ်မှုမရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာမယ်လို့ဒီသတင်းစာရှင်းလင်းပွဲမှာအတိုက်အခံတွေကပြောခဲ့ပါတယ်။ဒီမှာ၈ရက်နေမှာလုပ်ခဲ့တဲ့ဒီရွေးကောက်ပွဲမှာအထူးသဖြင့်ကြိုတင်မဲဆိုင်ရာမဲဖုံးနဲ့စာရေးမလုံတာကွန်ပျူတာပါရင်းတာတွေပါဝင်အားနည်းချက်73ချက်ရှိခဲ့တာကြောင့်ဒီရွေးကောက်ပွဲကိုအတိအမှန်မပြုနိုင်ဘူးလို့ရန်ကုန်မှာလုပ်ခဲ့တဲ့အရင်အစိုးရပါတီကြက်ခိုင်ဖွံ့ဖြိုးရေးရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့တာပါဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့အားနည်းချက်တချို့ရှိခဲ့ပေမဲ့တနိုင်ငံလုံးကြဲကြဲပြန့်ပြန့်ဖြစ်ခဲ့တာမဟုတ်ပဲတချို့နေရာတွေမှာကွက်ကြားကွက်ကြားဖြစ်ခဲ့တာဒါတွေကိုတိုင်ကြားနိုင်ပေမဲ့ရွေးကောက်ပွဲပြန်လုပ်ပေးဖို့တော့မရှိဘူးလို့ရွေးကောက်ပွဲပြီးပထမဆုံးလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာပဲတုံ့ပြန်ခဲ့ပါတယ်။အခုလိုရွေးကောက်ပွဲဆိုင်ရာသတင်းတွေကိုနောက်ပိုင်းမှလည်းကြေပြသွားဖို့ရှိပါတယ်ခင်ဗျာ။ကမ္ဘာကိုဗစ်ထိဆုံးအမေရိကန်နိုင်ငံမှာအခုနိုဝင်ဘာလဆန်းပထမ10ရက်အတွင်းမှာပဲပိုးထွေသူသစ်ပေါင်းတသန်းကျော်အထိရှိခဲ့တယ်လို့ဒီနေ့လာနေကထုတ်ပြန်ခဲ့ပါတယ်။အခုလိုထုတ်ပြန်ခဲ့တဲ့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေ့လာစောင့်ကြည့်ရေးအဖွဲ့ကအခုဆိုရင်အမေရိကန်တနိုင်ငံလုံးမှာ COVID-19 ပိုးထွေသူစုစုပေါင်း10သန်းကျော်သွားပြီးကမ္ဘာပေါ်မှာအမြင့်မားဆုံးဖြစ်နေတယ်လို့ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံအနောက်လယ်ပိုင်းပြည်နယ်တွေမှာအဆိုးဆုံးခံစားနေရပြီးဆေးရုံတရားနှုန်းကလည်းစံချိန်တင်မြင့်မားလာနေကတနင်္လာနေ့ထိဆိုရင်တနိုင်ငံလုံးမှာလူပေါင်း 5,900 ကျော်ဆေးရုံတင်ထားရတယ်လို့ဒီကိုရိုနာဗိုင်းရပ်စ်မတန်းပြည့်စုံရေးအဖွဲ့ကပဲဆိုပါတယ်။အခုလိုအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မြင့်တက်လာနေတာကိုတွေ့ခဲ့တဲ့ဒီနေ့လာနေမှာပဲဒီရောဂါကာကွယ်ဆေးထုတ်နိုင်ဖို့အလားအလာကောင်းနေတာကိုအမေရိကန်ဆေးကုမ္ပဏီကြီးနှစ်ခုကကြေညာခဲ့ပါတယ်။ဒါအပြင်အမေရိကန်ခြေစိုက် Eli Lilly နဲ့ကနေဒါခြေစိုက်ဇီဝနည်းပညာကုမ္ပဏီ Accelera တို့ကလည်း Blenivimab လို့ခေါ်တဲ့ပရိလုံဆေးဖြစ်တစ်ခုကိုကြေညာခဲ့ပါတယ်ခင်ဗျာ။ဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုမကြာခင်ထွက်ကောင်းထွက်လာတော့မယ်ဆိုတဲ့သတင်းကြောင့်COVID-19 ကမ္ဘာကရောဂါကြီးကိုအဆုံးသတ်နိုင်ဖို့မျှော်လင့်ချက်တွေမြင့်မားလာနေပါတယ်။ American အခြေစိုက် Pfizer နဲ့ Merck BioNTech ကုမ္ပဏီတွေကသူတို့စမ်းသပ်နေတဲ့ဒီကာကွယ်ဆေးဟာကနဦးတွေ့ရှိချက်တွေအရ90ရာခိုင်နှုန်းကျော်ထိရောက်မှုရှိနေတယ်လို့တနင်္လာနေ့ကကြေညာခဲ့ပါတယ်။ဒီသတင်းကြောင့်အားသက်စရာဖြစ်လာနေပေမဲ့လက်ရှိမှာတော့300%နဲ့နှာခေါင်းဆီ Mask ကိုဆက်မသုံးဘဲပြစ်မှတ်ထားလိုက်ပါနဲ့လို့သိပ္ပံပညာရှင်တွေကတော့တိုက်တွန်းထားပါတယ်။ဘာကြောင့်လဲဆိုတော့ဒီကာကွယ်ဆိုင်ရာတွေ့ရှိထားတဲ့အချက်လက်တွေကိုအပြင်ကလွတ်လပ်တဲ့သိပ္ပံပညာရှင်တွေကမစစ်ဆေးရသေးလို့ပါလို့ဒီသိပ္ပံပညာရှင်တွေကသတိပေးထောက်ပြကြပါတယ်။တကယ်လို့အခုလိုထပ်မံစစ်ဆေးပြီးထိရောက်နေရင်တောင်မှအခုလိုဆေးပညာအရာထိန်းချုပ်ထားတဲ့အနေအထားမှာစမ်းသပ်တွေ့ရှိတဲ့ရလက်ကောင်းကတကယ်အပြင်လက်တွေမှာအလားတူမကောင်းပါကိုစိုးရိမ်နေရသေးလို့ပါလို့ဒီသိပ္ပံပညာရှင်တွေကဆက်ထောက်ပြခဲ့ပါတယ်။
ဒါပေမဲ့လည်းအခုတွေ့ထားတဲ့ရလဒ်တွေကတကယ့်ကိုအားတက်စရာပါလို့ဒီသိပ္ပံပညာရှင်တွေကပြောနေချိန်မှာအမေရိကန်နိုင်ငံကဓာတ်မတည့်မှုနဲ့ကူးစက်မှုယောဂဆိုင်ရာအမျိုးသားဌာနဒါရိုက်တာအန်သိုနီဖောက်ချီကလည်းအခုလို90ရာခိုင်နှုန်းအထက်ထိရောက်ကြောင်းတွေ့လိုက်တာကတကယ့်ကိုထူးခြားမှုကြီးပါလို့ပြောခဲ့ပါတယ်ခင်ဗျ။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုထပ်မံပေါက်ပွဲထွက်လာနေချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ပြည်ပြင်းပြောင်းလဲမှုတွေလုပ်ပေးဖို့ဖိအားပေးခံနေရပြီးလက်ရှိလည်းနှစ်ဆင့်အစည်းအဝေးကျင်းပနေပါတယ်။ဒီအစည်းအဝေးမှာအခုလိုပြည်ပြင်းပြောင်းလဲကိစ္စတွေကိုသုံးသပ်ဆွေးနွေးနေကြသလိုတစ်ဖက်မှာလည်းတပြေးချိုအားနည်းချက်တွေကိုထောက်ပြပြီးအရင်နှုတ်ထွက်ခဲ့တဲ့ရန်ပုံငွေဆိုင်ရာအရေးပါတဲ့အမေရိကန်နိုင်ငံအနေနဲ့ရွေးချယ်ခံသမ္မတဂျိုးဘိုင်ဒန်လက်ထက်မှာဒီဘက်ကိုပြန်ဝင်လာဖို့ကိုမျှော်လင့်နေပါတယ်။အခုလိုတပြေးချိုအစည်းအဝေးကျင်းပနေခြင်းဟာဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ကိုဗစ်ကမ္ဘာ့ကာယရောဂါကြီးကိုကင်တွေ့ရမှာပိုအားကောင်းမောင်းတဲ့နဲ့အဓိကအရေးပါတဲ့ကဏ္ဍကနေမပါဝင်ခဲ့ဘူးလို့ပြင်းပြင်းထန်ထန်ဝေဖန်ခံလာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ဒီလိုအားနည်းကိစ္စအတွက်ဥပမာတွေအနေနဲ့ဒီယောဂစတွေ့ခြင်းကသိပ္ပံပညာရှင်တွေရဲ့လျှို့ဝှက်တကားပိတ်အစည်းအဝေးတွေထဲမှာထိတ်တန့်သိပ္ပံပညာရှင်ကြီးတွေကတချို့နိုင်ငံတွေရဲ့ကင်တွေ့မှုကဒီဗိုင်းရပ်စ်လေးလာတဲ့ကန်ဆိုးမှုမောင်းဓာတ်ခွဲကန်းတစ်ခုလိုပဲအလုံးဖြစ်မဲ့အခွင့်အလမ်းကိုစိတ်ပြက်စရာဖြစ်စေခဲ့တယ်လို့ပြောခဲ့ကြောင်းအသံထောက်ထားတွေ AP သတင်းဌာနကရထားပါတယ်။ဒါပေမဲ့လက်တွေ့လူမြင်ကွင်းမှာတော့ဒီ WHO အဖွဲ့ကြီးအနေနဲ့ဒီနိုင်ငံတွေကိုချီးကျူးတဲ့အဖြစ်ဖြစ်ခဲ့ပါတယ်။ဟုတ်တယ်ခင်ဗျာ။ဘောဒူညသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနှဆင်ရတော့မှာပါခင်ဗျ
။တော်ရရှင်များရှင် VO မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မများသတင်းအောင်ပါရှင်။ရေကောက်ပွဲအပီးအနာလွှဲပြောင်းပေးရမယ့်လုပ်ငန်းစဉ်ကိုစတင်လှုပ်ဆောင်ပေးဖို့သမ္မတဒေါ်နယ်ထရမ်ကညှင်းဆန်နေတဲ့ဟာရှက်စရာကောင်းတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။ပိုက်တဲ့အနိုင်ရတယ်လို့ခမန်းသတ်မှတ်ထားတာကိုတရားရုံးမှာရှောက်ထားပြီးခြေဖြတ်ဖို့ကြိုးစားနေတဲ့သမ္မတထရမ့်နဲ့အတူ Republican Party ကအရေးပါတဲ့ခေါင်းဆောင်တွေကလည်းယက်တီကြပါတယ်။ Pestivida Kuswara သတင်းပြပို့ထားပါတယ်ရှင်။ Democratic Party သမ္မတလောင်း Joe Biden ရွေးကောက်ပွဲအနိုင်ရတဲ့အပေါ်မှာပြင်သစ်သမ္မတ Emmanuel Macron, Britain ဝန်ကြီးချုပ် Boris Johnson အပါအဝင်ကမ္ဘာခေါင်းဆောင်တွေကဝမ်းမြောက်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ American နိုင်ငံတွင်းမှာတော့အခြေအနေတွေကမတူညီပါဘူး။နိုင်ငံရေးဝန်ကြီး Mike Pompeo က
There will be a smooth transition to a second Trump administration.
ဒါမှမဟုတ် Trump အစိုးရဒုတိယသက်တမ်းအတွက်ချောမွေ့တဲ့အကူပြောင်းကာလရှိလာပါလိမ့်မယ်လို့ပြောပါရယ်။နိုင်ငံထိပ်တန်းတန်တမန်တယောက်ဖြစ်တဲ့ဝန်ကြီး Pompeo ကရွေးကောက်ပွဲရလဒ်တွေကိုလက်မခံပါဘူး။ဒါမှမဟုတ် Trump ကတရားဝင်နဲ့မဲတွေကိုပဲရည်တွက်ဖို့ပြောနေပါရယ်။ဒီမိုကရက်တွေဘက်ကမဲမတမာမှုတွေလုပ်တယ်လို့လည်းဆွဆွဲပေမဲ့တက်တီအထောက်ထားတော့မပြနိုင်သေးပါဘူး။ဒီပေါ်ရွေးကောက်ပွဲအနိုင်ရ Joe Biden ကတော့
There is no evidence of any of the assertions made by the
President. တမရ Trump ရဲ့ဝန်ကြီး Pompeo ကတက်တီခိုင်ခိုင်လုံလုံမရှိပဲဆွဆွဲနေကြတာပါ
။တမရ Trump ကသူရှုံးနေကြောင်းဝန်ခံမှုညှင်းဆန်နေတဲ့အပေါ်ရှစ်ဖွဲ့လို့ရဲ့အဖြစ် Mr. Biden ကပြောဆိုပါတယ
်။ The fact that they're not willing to acknowledge we won at this point.
ကျွန်တော်တို့အနိုင်ရတာကိုသူတို့အတိမတ်ပြုဖို့ဝင်လေုံနဲ့ကျွန်တော်တို့အခုကနေပြီးတော့ဇန်နဝါရီကြားကာလလုပ်ဖို့စီစဉ်ထားတာတွေကိုတိတ်ပြီးတော့ထိခိုက်သက်ရောက်မှုရှိမှာမဟုတ်ပါဘူး။
ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့အနိုင်ရတဲ့အပေါ်မှာလက်တဆုပ်စာ Republican တချို့ပဲဝမ်းမြောက်စကားပြောကြခဲ့တာပါ။ဒီထဲအရင်က Republican သမ္မတဟောင်း George W. Bush လည်းပါဝင်ပါရီ။ Republican Party ခေါင်းဆောင်တွေကတော့သမ္မတ Trump ဘက်ကယက်တီကြပါရီ
။ And President Trump is 100% within his rights.
အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Mitch McConnell ကသမ္မတ Trump အနေနဲ့မဲမမှန်မကန်လုပ်ရတွေကိုဆွဆွဲတာနဲ့တရားဥပဒေပိုင်းအရာလုံဆောင်မှုအခွင့်အရေးအပြည့်အဝရှိတယ်လို့ပြောပါရီ။ဂျိုးဘိုင်ဒန်ဟာနောက်တက်လာမယ့်သမ္မတဖြစ်တဲ့ဆိုရာ Republican အတော်များများလက်ခံကြပြီးမယ်သမ္မတ Trump နဲ့ထိတ်တိုင်မငင်းဆန်လို့ကြဘူးလို့မဟာဗျူဟာရေးဆွဲသူ Rob Sturzman ကပြောပါတယ
် Well political calculation is you don't want to get on the
နိုင်ငံရေးအရာတော့ Donald Trump နဲ့ဆန့်ကျင်ဘက်ဖြစ်မှာကိုမလိုလားကြပါဘူးသူက Twitter မှာတစ်ချက်ရေးလိုက်တာနဲ့ Republican တဝက်လောက်ကကိုယ့်ကိုဆန့်ကျင်ကြလိမ့်မယ်လေဒါမျိုးဘယ်သူမှအဖြစ်မခံချင်ကြပါဘူး
ဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကျင်းစုပွဲကျင်းပဖို့စောက်လူကြီးလုပ်ငန်းတွေကတော့အခုပဲစတင်နေပြီဖြစ်ပါတယ်။ဒါပေမဲ့ GSC လို့ခေါ်တဲ့အထွေထွေဝန်ဆောင်မှုစီမံအချုပ်ရေးဌာနရဲ့အကြီးအကဲကခွင့်ပြုအတည်ပြုမပေးမချင်းအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုတရားဝင်စတင်နိုင်မှာမဟုတ်ပါဘူး။သမ္မတ Trump ခန့်အပ်ထားတဲ့ GSC အကြီးအကဲအမျိုးသမီးကအခုထိခွင့်ပြုချက်မပေးသေးပါဘူး။စင်ကနီအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုမရတာကြောင့်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ကြေပြောလှတဲ့နိုင်ငံရေးအတွေ့အကြုံတွေကအခုခါပို့ပြီးတော့အရေးပါလာနေတယ်လို့ Virginia တက္ကသိုလ်က Barbara Perry ကပြောပါတယ
် He is very familiar withThe White House and
သူကအင်ဒီရိုနဲ့အမေရိကန်အစိုးရရဲ့ဘီရိုကရေစီရန်ရာကိုကောင်းကောင်းသိတဲ့သူကအတွင်ကုပြောင်းရေးအဖွဲ့ကိုသူဖွဲ့ပါလိမ့်မယ်။အင်ဂါနီကတော့ဂျိုးဘိုင်ဒန်ကအမေရိကန်အစိုးရဝန်ကြီးဌာနနဲ့အေဂျင်စီတစ်ခုချင်းစီမှာအာဏာလွှဲပြောင်းရေးအစဉ်ပြေချုံးမွေစီတာဝန်ယူမဲ့လူတွေရဲ့အမည်စင်းကိုထုတ်ပြန်လိုက်ပါရဲ့ရှင်။ကျမများသတင်းအောင်ပါ။
ရွေးကောက်ပွဲမှာအာဏာတပ်တွေမတမာမှုတွေရှိတဲ့ဆိုပြီးအတိုက်ခံနိုင်ငံရေးပါတီတချို့ကကန့်ကွက်နေပေမဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိတဲ့ဆွဆွဲချက်အဖြစ်ရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါတနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာအာဏာတပ်တွေမတမာမှုတွေရှိလာကြောင်းရလက်တွေလက်မခံနိုင်ဘူးဆိုပြီးနိုင်ငံရေးပါတီတချို့ကကန့်ကွက်နေတာကိုကော်မရှင်ကပယ်ချလိုက်တာဖြစ်ပါတယ်နိုင်ငံရေးပါတီတချို့ကဆွဆွဲချက်တွေဟာခိုင်လုံတဲ့အထောက်အထားမရှိဘဲဆွဆွဲပြောဆိုချက်အဖြစ်နဲ့လေဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကတုံ့ပြန်လိုက်တာပ
ါဘာဘူးအခြေခံပြီးပြောတယ်လေဆိုတဲ့အမှမပေါ်ပေါ်ခိုင်းနဲ့ဘာမှပြောစရာမရှိဘူးဒီလိုရေဘူးရာကြီးဒီလိုဆွဆွဲတာတော့ဘာမှဒီကပြောစရာမရှိဘူးအဲ့ဒါလိုပဲအတိုက်ခံဒီလိုပါတီကြီးတွေဖြစ်နေတဲ့ပါတီ၃ခုကဒီဟာကိုဝင်ရောက်ရှင်းပြနေတဲ့ပါတီ၃ခုကကျိုးတို့တဲ့ထောက်ကန်နဲ့လက်ခံတယ်ဆိုတော့ထုတ်ပြန်ထားတာပေါ့နော်ဒါတော့ဒီမိုကရေစီနီးဒီမိုကရေစီကျင့်စဉ်ဒီမိုကရေစီအလေးထားမှာဒီတိုင်းပဲရှိမှာပေါ့ဒါကြောင့်မလို့ဒီပေါ်မှာကျွန်တော်တို့ရှင်ပြိုင်တဲ့ပါတီ၃ခု၃ခုလောက်ရှိပြီကျွန်တဲ့ပါတီတွေလည်းပဲလက်ခံတဲ့ပါတီတွေလည်းရှိကြပါတယ
်ကိုဗစ်ကရောဂါကာလကန့်သက်ချက်တွေကြာကျင်းပတဲ့ရွေးကောက်ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့အောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ကြောင်းလဲရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ဒါပေမဲ့လည်းအတိုက်ခံနိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲရလက်ကိုလက်မခံဖို့အထိကန့်ကွက်တာတွေလည်းရှိနေပါတယ်။အဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးရွေးကောက်ပွဲရလက်တွေကိုကန့်ကွက်ကြောင်းပြောဆိုခဲ့ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရန်ကုန်တိုင်းကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ဦးစံကျော်ကတော့ရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီး VOA ကိုခုလိုပြောပြပါရစေ။
အခုနေဒီမှာဖြစ်တာတွေဟိုအနေနဲ့ရဲမှာဖြစ်နေတာတွေကဟိုမဲဒီဟိုပိုနေတာတွေဆရာမဲပြုကျင်းမှုလုပ်နေတာတွေကတကယ်တမ်းတော့ရွေးကောက်ပွဲကော်မရှင်ရဲ့ဟိုနေပေါ့နော်ဟိုဆောင်ရမဲ့လုပ်ငန်းတွေကအားနည်းချက်တချို့တွေမိောက်ပြန်တော့
ဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရုံးအပြင်ဘက်မှာလည်းလူတချို့ကကန့်ကွက်ဆန္ဒပြတာကြောင့်လုံခြုံရေးတိုးမြင့်ခဲ့ရတာတွေလည်းရှိခဲ့ပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲမတိုင်ခင်မှာလည်းပြင်ဆင်မှုတွေအားနည်းကြောင်းနဲ့လွတ်လပ်မျှတမှုအခြေအနေတွေအပေါ်စိုးရိမ်ကြောင်းကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ရာကအစိုးရနဲ့စစ်တပ်ကြားအပြန်အလှန်တုံ့ပြန်မှုတွေလည်းရှိခဲ့ပါတယ်။ရွေးကောက်ပွဲမှာလက်တလုံးမဲရလက်တွေရအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရရှိထားကြောင်းပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့မဲပေးခွင့်ရှိသူ38တန်းကျော်မှာမဲပေးသူ90ရာခိုင်နှုန်းရှိတယ်လို့လည်းခန့်မှန်းထားပြီးမဲရလက်တွေကိုမကြမီထုတ်ပြန်မှုစီစဉ်နေတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်ဒီတပတ်အတွင်းလုပ်မယ်လို့နော်ပြီးခဲ့တဲ့ရွေးကောက်ပွဲ10ရက်ကြာ10ရက်ကြာမှာပြီးတယ်ကျွန်တော်ကခု5ရက်အများဆုံး9ရက်ဒါနဲ့ပဲကျွန်တော်တို့ပြီးစီအောင်ဆောင်ရွက်နေပါတယ်
ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့ပေမဲ့ငြိမ်းငြိမ်းချမ်းချမ်းနဲ့လွတ်လပ်မျှတမှုရှိရှိဆောင်ရွက်နိုင်ခဲ့တာတွေ့ခဲ့ရကြောင်းရွေးကောက်ပွဲရလက်ပေါ်ကြီးကြီးမားမားထိခိုက်လောက်တဲ့ပြဿနာမရှိခဲ့ကြောင်းပြောဆိုထားပါတယ်။ကျွန်မမေခါပါ
ပဲစစ်ဘေးတန်ကြာကျင်းပခဲ့တဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲနောက်ဆုံးမေးရလရှိတဲ့တွင်နဲ့ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးရှေ့အလားလာတွင်နဲ့ပတ်သက်လို့ခေတ်ခတ်တွေရဲ့တုံ့တရှက်ကိုတင်ပြပါမယ်ကျွန်တော်တက်နိုင်ပါလက်နက်ကန်နေပခတ်တွေကြောင့်မေးစံတန်းနေမြေတော်တော်များများပြည့်ပြည့်ခံခဲ့ရသလိုကာယောကကြောင့်ကန့်တက်ရှက်တွေကြောင့်မှာပဲရခိုင်ပြည်နယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကနဦးမေးရလတွေရာဒေသခံရခိုင်မျိုးသားပါတီ AMB ကအသာရနေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်မှာ15နေရာအနိုင်ရထားကြောင်းလဲ MP ပါတီဥက္ကဋ္ဌဦးတာထွန်းလာကပြောပါတယ်
လောလောဆယ်ကျွန်တော်တို့ပါတီကပြည်နေလွှတ်တော်မှာခဏနေရရဲ့ဒီတုလွှတ်တော်မှာလေးနေရရဲ့ဒီမြို့တော်လွှတ်တော်မှာလေးနေရစုစုပေါင်းဆင်းရနေရအနိုင်ရထားတယ်ဗျစစ်ပြေရရန်ပြေရမအောင်ရတောင်ကုန်းရအိမ်မျိုးတွေလေးမျိုးတွေကအနိုင်ရပါတယ
်အခုရွေးကောက်ပွဲမှာရခိုင်မျိုးသားပါတီကပြည်နေလွှတ်တော်မှာခဏနေရအမျိုးသားလွှတ်တော်မှာလေးနေရပြည်သူလွှတ်တော်မှာလေးနေရအနိုင်ရရှိထားတယ်လို့ပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့စစ်တွေနေရနဲ့တောင်ကုန်းတနေရကိုသာထုတ်ပြန်ထားပါသေးတယ်ရခိုင်မျိုးသားပါတီ ANP အနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကလည်းရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရာအများဆုံးအနိုင်ရရှိခဲ့တာပါ။ဒါပေမဲ့လည်းတနင်္ဂနွေလုံးမှာအများဆုံးအနိုင်ရတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကသာပြည်နယ်ဆိုရကိုဥဆောင်ဖွဲ့စည်းခွင့်ရခဲ့တဲ့အတွက်နိုင်ငံရေးအားပြိုင်မှုတွေလည်းရှိခဲ့ပါတယ်။ ANP ပါတီဥက္ကဋ္ဌဦးတာချမ်းလာကတော့ရွေးကောက်ပွဲနောက်ပိုင်းဆိုရတဲ့အနေနဲ့ဒေသခံတိုင်းသားနိုင်ငံရေးအင်အားစုတွေနဲ့လက်တွဲနိုင်လားဆိုတာစောင့်ကြည့်ရလိမ့်မယ်လို့ပြောပါတယ
်။မြန်မာနိုင်ငံနိုင်ငံရေးက2015ရွေးကောက်ပွဲအလွန်ကတိကဒီနေ့တက်တဲ့နိုင်ငံရေးအပြင်းအလဲတစုံတရာမရှိသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။အဲ့တော့အခုဒီ2000ရွေးကောက်ပွဲနဲ့တက်လာတဲ့ဒီအစိုးရကတော့ဒီနိုင်ငံရေးကိုအပြောင်းလဲလုပ်နိုင်တယ်လေ။ကျွန်တော်ဒီသူကအထုံးနေမလို့
ရွေးကောက်ပွဲနေရလာကြရဲ့အများစုအနိုင်ရတယ်လို့ခံမှန်းထားတဲ့အာဏာရ NLD ပါတီပြောခွင့်ရပုဂ္ဂိုလ်မုံရွာအောင်ရှင်ကတော့ပြန်လည်တင်ပြရတဲ့ညီညွတ်တဲ့အစိုးရတရားပေါ်ပေါက်လာဖို့မျှော်လင့်ထားကြောင်းဘူရော်ရဲကိုပြောဆိုထားပါတယ်။နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုကတော့လက်နက်ကန်မီးပခတ်တွေနဲ့နိုင်ငံရေးအကြတွေးတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံနိုင်ငံရေးအင်အားစုတွေနဲ့ဆက်စပ်နှိမ့်နိုင်ဖို့လိုအပ်နေတယ်လို့လည်းတုံးသက်ပါတယ်
။ဒီအများစုနိုင်ငံရေးခိုင်ပါတီကိုဆွေးနွေးပြီးသဘောထားပြီးတော့အစိုးရတရားဖွဲ့စည်းမယ်။ဟုတ်သူတို့ရှိရင်နောက်ဒုတိယတစ်ခုအနေနဲ့အဲဒီရခိုင်ပြည်ပြည်ပြဿနာတွေကိုအများစုနိုင်ငံထားတဲ့ရခိုင်ပါတီတွေနဲ့ဆွေးနွေးဖြေရှင်းမယ်ဆိုရင်ကျွန်တော်ပြဿနာပြေနေတိုင်းပြဿနာပြေလေဦးလမ်းသာတွေ့နေပါတယ်။အဲလိုမဟုတ်ဘဲ2015အတိုင်းပဲပေါ်မယ်ဆိုရင်တော့နည်းနည်းခက်ခဲလိမ့်မယ်ထင်ပါတယ်
။တလင်းကြီးတွေကကျင်းပကြီးစီးတော်တဲ့ရွေးကောက်ပွဲပေါ်အမေရိကန်၊ဥရောပ၊ EU ၊ဗြိတိန်၊ဂျပန်စတဲ့နိုင်ငံတွေကဒီမိုကရေစီကိုရှေ့ထုတ်ရဲ့ရှေ့လိုက်တဲ့အဖြစ်ရှိရှိခဲ့ကြပါမယ်။အလုံးပါဝင်ခွင့်ရရှိဖို့နိုင်ငံရေးလှလှဖြစ်နေရှိဖို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းမင်းဆန်တန်းနေမြေတချို့ပေပြက်ခဲတာကြောင့်စိုးရိမ်စရာရှိနေတယ်ရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
စည်ရဲမလေးဇက်ရခိုင်ပြည်နယ်မှာတနက်ကြီးကြီးစီမံရာကခလီးငယ်တွေအပါအဝင်ဒေသခံရွာသား6ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကိုအိမ်ပါတမတော်နဲ့အေးရခိုင်လက်နက်ကန်ဖွဲ့ချာတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အမြွတ်နယ်မှာလက်နက်ကြီးကြီးစီမံရာကခလီးငယ်3ယောက်ပါဝင်ဒေသခံတွေတန်ရာရရှိခဲ့ကြတာပါ။အမြွတ်နယ်ကစူကန်အုပ်စု6ချုံကျေးရွာမှာမင်းညပိုင်းကလက်နက်ကြီးကြီးကြားရောက်ရာကထိခိုက်တံရတွေရခဲ့ကြတာလို့လဲစန္နာမှုအကူအညီပေးနေတဲ့ဒေသခံစေစနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ
်။မင်းကညနေခဏနေကျော်လောက်ကဒီကကြိုးကန်ကြီးဟာတော့မှာယာယီတချွေးထားတဲ့မြမတ်တက်မတော်ကနေပြီးတော့နေနောက်ကြီးနဲ့လှမ်းလာပြိတ်တဲ့ခါမှာအဲ့ဒီကကြိုးကန်အုပ်စု6ခုကြီးကရာချင်းကိုအစီအံကြတယ်ပေါ့နေနောက်ကြီးပေါက်ကူးသွားတယ်ပေါ့အဲ့ဒီမှာရတာခောက်ဦးတန်ရရှိတော့တယ်ဗောနော်အဲ့ဒီမှာခလေးကငူပါတယ်ဗောဟိုကကန်းထောင်းပြီးပြည်သူချင်းကိုရောက်တော့ကြပြီးပြေးရတယ်ဗောနော်အဲ့ဒီအချိန်ကတော့တိုက်ပွဲထိတာမရှိဘူးဗော
ထိခတ်တန်ရရလူတွေအဲမှာတော့အသက်3နှစ်အရွယ်မိန်းကလေးတူအသက်9နှစ်နဲ့73နှစ်အရွယ်ယောက်ျားလေးနှူးလက်ပါဝင်နေပြီရေပုံမြို့နယ်ကန်းထောင်းကြီးမြို့စေယုံကိုပို့ဆောင်စေကူတမှုခံယူနေရတယ်လို့လည်းဒေသခံတွေကပြောပါတယ်ကလေးနှုတ်ပါဝင်လေးဦးရဲ့တန်ရာတွေပြင်းထန်လာကြောင်းစစ်တွေစေယွန့်ကိုပြောင်းချစ်ဖို့စီစဉ်နေတယ်လို့လဲကန်းတော်ကြီးလူမှုရေးဖွဲ့ဝင်ကိုအောင်ဝင်းမြတ်ကပြောပါတယ
်ကိုလက်တော့အရေးပေါ်ကန်းတော်ကြီးစေယွန့်ကနေစစ်တွေစေယွန့်ကိုအရေးပေါ်လူလျောက်ပို့ရပါတယ်ကလေးလျောက်အသက်ကြီးကမင်းတယောက်ရရတယောက်လျောက်ပါနောင်မြတ်ကတန်ရာမသိနိုင်ဘူးကန်းတော်ကြီးစေယွန့်ကပဲကူတာနေပါတယ်
တလက်ကြီးပြကမှုဟာတမတော်ရဲ့လက်ချက်ဖြစ်ဒေသခံတွေကဆွဆွဲပြောဆိုထားပေမဲ့တမတော်ပြောခွင့်ရဘူကျုပ်စော်မင်းထွန်းကတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့စိုက်ပွဲဖြစ်ပွားရမှာတမတော်သားတယောက်တန်ရာရရှိတာရှိတယ်လို့ပြောပါတယ်
။တန်းနဲ့ကစုကိုင်းကြတဲ့မှာကာလန်းလုံုံကြီးလုပ်နေတဲ့အဖွဲ့ကိုရှောက်ချုံကြီးရွာရဲ့အရှိမြောက်ဖွဲ့မီတာ900တန်းစုံမှာသုံးနေရနေပြီးတော့ကအေးကနေပြီးတော့ပြစ်ခတ်နေတာရှိတယ်။ကျွန်တော်တို့ကတန်ရာရရှိမှုအစ်ဒီတယောက်ရှိပါလား။မနေ့ကတော့အိုက်ဖြစ်စဉ်တစ်ခုပဲရှိတယ်။
ဒီရခိုင်လက်နက်ကန်ဖွဲ့ကြောခွေရခန်ကျုခါကတော့မနေ့ကအမျိုးနယ်ဘက်မှာသူတို့ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ငြင်းဆန်ထားပါတယ်
။မနေ့ကဒီအမျိုးနယ်ကဘူကိုင်းရဘက်မှာ ကျွန်တော်တို့လည်းတိုက်ပွဲဖြစ်တာမရှိဘူးဗျ။အဲ့ဒီကဒုက္ခရလာမှရှိတဲ့ဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းကနေပြီးတော့မှဟိုဘာတိုက်ပွဲမှဖြစ်ပေါ်ခြင်းမရှိဘူးလေသူတို့ကအတောင်ပဲပြစ်ခတ်တာပေါ့နော်။
မြန်မာစစ်တပ်နဲ့အေအေဖွဲ့ကြားစိုက်ပွဲတွေမှာကြာခဏဖြစ်ပွားနေတဲ့အမ်းမြို့နယ်ပါဝင်ရခိုင်ပြည်နယ်မှာလက်နက်ကန်ပြစ်ပခတ်တွေကြားအယတာထိခိုက်ဒေဂျီမှုတွေကြုံရလေ့ရှိပါတယ်။အောက်တိုဘာလဒုတိယပတ်မှာလည်းအမ်းမြို့နယ်တလက်ရွာဟောင်းကရွာသားလူ၅ဖမ်းနေစဉ်လက်နက်ကြီးကြီးကြားရောက်ရာကသူဦးစိတ်ဆုံးပြီးနောက်သူဆိုင်ရန်ရရှိခဲ့တာပါ။ရခိုင်ပြည်နယ်စစ်ရေးပြစ်ပခတ်တွေအတွင်းအယတာထိခိုက်ဒေဆုံးမှုတွေပိုများလာသလိုစစ်ဆောင်လျက်တူ 23,000 ကျော်ရှိနေပြီလို့လဲရခိုင်လူမှုအဖွဲ့အစည်းတွေကစည်ရင်ပြစုထားပါတယ်ကုလသမဂ္ဂလူခုရေးဆိုင်ရာမဟာမင်းကြီးမီရှဲဗာချလကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကလက်နက်ကန်ပြစ်ပခတ်တွေအတွင်းအယတာထိခိုက်ဒေဆုံးမှုတွေဟာစစ်ရာဇဝမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခုရေးကောင်စီမှာသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာတလင်းတွေနေကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနောက်ဆက်တွဲမဲရလက်တွေအပေါ်အောင်ပွဲခံစုဝေးခဲ့သူတွေတဲကကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်လူစုလူဝေးမလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကထပ်မံတတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါရွှေကောက်ပွဲအပြီးအောင်ပွဲခံခဲ့တဲ့အနေနဲ့ရန်ကုန်မြို့က NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိစုဝေးသူတွေထဲမှာရောဂါပိုးကူးစက်သူတွေ့ရှိခဲ့တာကြောင့်ကူးစက်မှုမဖြစ်အောင်သတိပေးနေတာပါရွှေကောက်ပွဲအောင်ပွဲခံစုဝေးသူတွေကထိခိုက်ဒဏ်ရာရသူတချို့ရန်ကုန်စေယုံကြီးကိုရောက်လာချိန်မှာစစ်ဆေးကြည့်ရကကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်နောက်ဆက်တွဲကူးစက်မှုမဖြစ်အောင်သတိထားဖို့လည်းလိုအပ်နေတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
မနေ့ကဆိုရင်တော့မှနော်ဒီကိတ္တရာရရှိတဲ့သူတွေကိုမြန်မာကိုဆွေးနွေးကြည့်မှကုသမှုပေးတယ်ပြတဲ့အခါမှာစစ်ကြည့်လိုက်တယ်အဲမှာ3ယောက်လောက်က positive ဖြစ်တယ်ဒါဆိုလို့ရှိရင်အဲ့ဒီ3ယောက်လောက် positive ဖြစ်တာမျိုးတခြားလူတွေမှလည်းအများကြီးရှိနိုင်တယ်အဲ့ဒီ3ယောက်ကနေဘယ်နှယောက်ကူးသွားပြီလဲ super spreader ဆိုတာရှိတယ် super spreader ဆိုလို့လည်းဆိုလို့ရှိရင်လူအုပ်စုထဲမှာနော်လူရဲ့80ရာခိုင်နှုန်းလောက်က80ရာခိုင်နှုန်းလောက်ကိုကူးစက်စေတဲ့သူကအဲ့ဒီလူတွေက5ရာခိုင်နှုန်းလောက်ကကူးစက်စေတာဖြစ်တယ်ဒါလေးတွေကိုသူကတိထားမှာဖြစ်တယ်အဲ့ဒါဆိုတဲ့အခါမှာဒီကိုကတော့နော်ပျော်ရွှင်တယ်နောက်ဝမ်းမြောက်တယ်ကိုယ့်ရဲ့စာဝမ်းမြောက်ခြင်းပေါ်ပြတယ်ဆိုပေမဲ့တော့ဟုတ်ကဲ့နေရမမှန်တဲ့အတွက်ကြောင့်မို့ဟိုယောဂကိုမှကုဆတ်စင်တဲ့အခွင့်အရေးတော့ကိုရရှိသွားပြီအဲ့ဒီကနေမှကိုယ့်ရဲ့မိသားစုဝင်တွေကိုမိသားစုမှာအသက်ကြီးတဲ့သူတွေနောက်ခံယောဂရှိတဲ့သူတွေမှာယောဂကုဆတ်လို့ရှိရင်တို့မှာစိုးစိုးဝါဖြစ်နိုင်တဲ့အတွက်ကြောင့်မို့ဒီပုံကိုယ်ရင်းနေကတော့တတ်နိုင်တဲ့မြတ်ဒီရက်ကာလမှာနော်အနည်းဆုံးဆယ်ရက်လောက်ကတော့မိသားစုနဲ့လုံအောင်ထိတွေ့မှုမရှိအောင်နေဖို့ဒါတော့အထူးရည်ကြီးနေပြီဆိုတဲ့အကြောင်းတော့ဒါနဲ့ပြောလိုပါတယ
်ရေကောက်ပွဲကာလမှာလူအများအပြားထိတွေ့ဆက်ဆံတာတွေရှိခဲ့သလိုရေကောက်ပွဲနောက်ပိုင်းလူစုလူဝေးကြောင့်ယောဂကူးစက်မှုတွေတိုးလာမှာကိုလည်းကျန်းမာရေးပညာရှင်တွေကစိုးရိမ်နေပါတယ်ယောဂကူးစက်မှုတွေရှော့ချဖို့ကြိုးစားနေရချိန်မှာနောက်ထပ်ကူးစက်မှုတွေနဲ့အသေးအပြောက်တွေကြုံရမှာစိုးရိမ်ရတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုအချိန်ကြီးပုံစံနဲ့ဆိုလို့ရှိရင်ကျမတို့ဒီ6ရက်နေ့ရနေစပြီးတဲ့အခါကျနောက်9ရက်နဲ့9ရက်ပေါ့နော်အဲ့လောက်မှာဆိုလို့ရှိရင်တော့အဲဒီထိတွေ့မှုရှိတဲ့သူဟိုတည်းကနေပြီးတော့နော်ရောပိုးကူးဆက်ခံရပြီးတော့ယောဂဖြစ်ပွားမှုတွေအေးယောဂဖြစ်ပွားမှုဆိုတော့အသက်ကြီးတဲ့သူတွေဒီမှာယောဂဖြစ်ပွားမှုတာဖြစ်တယ်ဆိုရင်တိတ်ဆုံးမှုတွေဒါတွေကလည်းမလွမ်းမသွေကျမတို့တွေဒါကြုံရမယ်ဆိုတာဒါတွေတော့ကြိုတင်ပြင်ဆင်ထားရမှာပေါ့နော်အဲဒီအကြီးကတော့ကျမတို့ရဲ့ဒီလက်ရှိလှုပ်ဆောင်ပေးနေတဲ့အတိုင်းတားဆိုတော့နည်းနည်းနည်းနည်းရှိနေတဲ့အခြေအနေကနေတကယ်လို့ဒါပြည့်စုံချစ်ပေါင်းမှုတွေတိတ်များလာပြီဆိုလို့ရှိရင်တော်တော်လေးဟိုတော့အခက်အခဲတွေ့မယ်သဘောကတော့ဒါရှိနိုင်ပါတယ်တကယ်တိုးတက်ပြီးနိုင်ငံတွေမှာတော့မှဒီလိုမျိုးဟိုအခက်အခဲရှိကြတာဆိုတော့ဒီ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာရာကလူ30တက်ပို့ပြီးမစုဝေးကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ50အထိခွင့်ပြုခဲ့ပါတယ်ရွေးကောက်ပွဲအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိပေမဲ့တိတ်အံ့အားတင့်စရာအကြောင်းမဟုတ်ဘူးလို့ပြောဆိုခဲ့တာပါ။ကျမကြီးဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးလုပ်တာတွေကိုရှောင်ဖို့နဲ့လိုင်းနာဖို့ပြက်ကွက်ရင်တိတိယောက်ယောက်အရေးယူမယ်လို့လည်းမနေ့တုန်းကပဲသတိပေးထားပါရဲ့ရှင်။ကျမအိတ်တနာထွန်းပါရှင်ကုံမြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
အင်းသ
ဘောတူညီချက်နဲ့အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်အင်းနီနာချင်းသုံးနိုင်ငံကအလုပ်သမားတွေကိုကိုဗစ်ကပ်ဘေးကာလအရေးပေါ်အခြေအနေအရနောက်ထပ်နှစ်နှစ်သက်တမ်းတိုးခင်းပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။အစိုးရချင်းသဘောတူညီချက်နဲ့ထိုင်းနိုင်ငံမှာအလုပ်လာလုပ်နေကြတဲ့မြန်မာလာအိုးနဲ့ကမ္ဘောဒီးယားနိုင်ငံတွေကအလုပ်သမားတွေအလုပ်လုပ်ခွင့်သက်တမ်းရှင်းနှစ်နှောင်းပိုင်းမှာကုန်ဆုံးမှာဖြစ်ပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားချိန်မှာနေရက်ပြန်စရာမလိုအောင်ရည်ရွယ်ပြီးနောက်ထပ်နှစ်နှစ်တိုးခင်းပြုလိုက်တာဖြစ်ကြောင်းလည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။ပြောရေးဆိုရင်ရှိတဲ့ခုနကတည်းကဝန်ကြီးဖွဲ့ရအမျိုးသမီးကနေပြောတာပေါ့နော်။သူပြောတာကတော့မြန်မာအဲဒီကမ္ဘူချာလာအိုဒီလှုပ်သမားတွေသူကတော့ MOU သမားတွေပါ။ MOU သမားတွေကလေးနှစ်ပြည့်ပြီးရဆိုလို့ရှိရင်သူတို့ဟိုဟာနောက်ထပ်နှစ်နှစ်တက်တန်းထပ်ပြီးတော့တိုးပေးမယ်ဒီထဲမှာပဲပေါ့။အမှားကြီးပြန်ပြန်မလိုဘဲနဲ့။သုံးတန်းနိုင်ငံတို့က MOU ကတော့လေးနှစ်ပြည့်ပြန်အောင်ပြန်ရတာလေ။ဒါကတော့ COVID ရောကိုဗစ်ကြောင့်ပေါ့ဗျာ။ဟိုနောက်ပြီးတော့ဟိုငါးချက်တွေလည်းပြိထားလည်းရှိတယ်လေတကယ်လို့သူတို့အနေနဲ့အခုအချိန်မှာလူကလည်းလုံနေတာဟုတ်လူကလုံနေတာဒါဟိုအလုပ်သမားတွေကတော့လုံနေတာပဲသို့တော့အလုပ်သမားအတိတ်ကိုတွင်းမယ်ဆိုလို့ရှိရင်ဟိုတစ်ခါဆိုလို့ရှိရင်အဲဒီညီနိုင်တာနည်းနည်းပြဿနာနည်းနည်းတက်နေတယ်လေဝင်လာတဲ့MOU လုပ်သမားတွေကို quarantine ထားဖို့ပုံပြစရိတ်တို့အစားအသောက်တွေဒီဆက်ဆဲလုံရှင်ရောအလုပ်သမားဘက်ကရောဆက်ဆဲအစိုးရဘက်ကဆက်ဆဲအဲ့ဒါတွေဖြေရှင်းဖို့ကြတော့သူတို့ကဒီထဲမှာရှိတဲ့လူကိုပဲဝင်င်းဖြစ်လိုက်တဲ့သဘောပေါ့။အဲ့တော့အဲ့တသိန်းသုံးသောင်းလောက်အတွက်ပို့တာအဆင်ပြေသွားမယ်။ထိုင်းနိုင်ငံထဲမှာရှိနေတဲ့ဒီအခြေအနေမျိုးရှိနေတဲ့အလုပ်သမားတသိန်းသုံးသောင်းလောက်အတွက်ကိုဒါအဆင်ပြေသွားမယ်လို့ပြောတယ
်။ထိုင်းနိုင်ငံမှာတန်းနဲ့ချီချီနေတဲ့အလုပ်သမားတွေကတန်းနဲ့ချီချီတဲ့မြန်မာနိုင်ငံသားတွေကတော့ကပ်ဘေးကာလနေရက်ပြန်သူတွေလည်းရှိပါတယ်။အခုလိုမျိုးထိုင်းရနာပိုင်းတွေကနေရက်ပြန်စရာမလိုပဲသက်တမ်းတိုးခွင့်ပြုခဲ့တာကြောင့်ကပ်ရောဂါကာလအခက်အခဲတွေကြာအလုပ်သမားတွေအတွက်အကျိုးရှိတဲ့အစီအစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းကိုလည်းပြောပြပါတယ်
။ပြန်မယ်ဆိုလို့ရှိရင်တော့တကယ်တကယ်ကတော့အခုကတော့ပြန်လို့ရနေတာပေါ့နော်။ဒါပေမဲ့အလုပ်ပြန်လာလုပ်ဖို့အတွက်ရည်ရတဲ့လူတွေတို့ကဘယ်လိုမှဟိုဟာပြဿနာတက်တယ်ဒီ MOU ရဲ့သဘောအရဆိုတော့ကိုယ်ကပြန်မယ် agency နဲ့တကပြန်ချိန်အလုပ်ပြန်ချိန်ပြီးတဲ့ဆက်ကြတော့မှတကပြန်ဝင်လာဆိုတော့နှစ်ခုပြန်မှန်းတာပေါ့။တစ်ခုကကြတော့ဟိုဘက်မှာပြန်ပြီးတော့ဒီအစ်စ်ပြန်ပြီးတော့လောရခါလေးပြီးရခါကျရင်နောက်ကုန်ကြစည်တီရောနောက်ဒီဘက်ပြန်ဝင်ဖို့တခါကျရင်ဟိုပါပေါ့အချိန်တောင်းမှငွေကြေးကုန်ကြမှာတာရှိနေကြအောင်ဆိုတော့အခုလိုမျိုးလုပ်ပြီးလိုက်တဲ့အခါကျတော့နည်းနည်းတော့ဟိုဒါကတော့ကောင်းတာပေါ့နော်လို့တမားရဲ့အတွက
်ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ရဖို့အတွက်စောင့်ဆိုင်နေတဲ့မြန်မာလူတမား6000ကျော်လောက်ရှိနေတယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေကခန့်မှန်းထားပြီးကေယောဂါကာလထိုင်းရနာပိုင်းတွေရဲ့ကန့်သက်ချက်စီးမြင်စည်းကမ်းတွေကြောင့်လာဖို့အခက်အခဲရှိနေတာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ3800ကျော်ရှိခဲ့ပြီးတဲ့နောက်ရောဂါကူးစက်မှုတွေကျဆင်းလာရတာကနေကန့်သတ်မှုတွေကိုရှော့ပေါ့ထားပြီးမြန်မာချင်းမြန်မာနိုင်ငံမှာရောဂါကူးစက်မှုတွေတိုးလာနေတာကြောင့်နေဆက်တွေမှာအဝင်အထွက်တွေနဲ့တောလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားပါတယ်ရှင်။ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနာဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ပရာဂျမခ်ကအခုဆက်လက်နာဆင်ညမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာ2020ပြည့်အထွေထွေရွေးကောက်ပွဲပြီးဆုံးသွားခဲ့ပါပြီ။ဒီရွေးကောက်ပွဲနောက်ပိုင်းအစ်စ်ပေါ်ထွန်းလာမဲ့မြန်မာနိုင်ငံရဲ့အခင်ကင်းဟာဘယ်လိုဖြစ်လာနိုင်သလဲဆိုတာမြန်မာအရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းနဲ့ကျွန်တော်ကြိုဆိုသားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဒီဝါဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာတပါတီအစိုးရဖွဲ့နှံရောက်တဲ့အမတ်နေရာအလုံးလောက်ရရှိခဲ့ပြီဖြစ်တယ်လို့ဒေါက်တာရေမျိုးစင်ကစတင်ပြောဆိုပါတယ်
။ကျွန်တော်တို့အာဏာရပါတီရဲ့ဒီလူမှုကွန်ရက်ဆာမျက်နှာတွေမှာဖော်ပြထားတဲ့အနိုင်ရစရင်အရာပြောမယ်ဆိုရင်တော့ကျွန်တော်တို့အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ဒီပြောင်စုလွတ်တော်ကိုယ်စားလှယ်380ကျော်လောက်အထိကိုနိုင်ရထားတဲ့အနေအထားဖြစ်တဲ့အခါကျတော့တပါတီရဲ့အနေနဲ့အစိုးရဖွဲ့နိုင်သမရရွေးကောက်တင်မြောက်နိုင်မဲ့အနေအထားမျိုးရှိနေပြီလို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်မြင်တာဒီပေါ်မှာအခြေခံပြီးတော့အခုတပါတီအနေနဲ့အစိုးရပြန်ဖွဲ့နိုင်မယ်ပါတီကအင်အားပူပြီးတော့များလာတယ်ကောင်းလာတယ်အနိုင်ရတာဆိုတော့ ဆိုရင်မတူကြလည်းပဲပေါ်ထွက်နေပါတယ်တပါတီပုံစံမျိုး elected authoritarianism ဒီကောက်ခံထားပြီးတော့အာဏာပို့ပြီးတော့တစ်ဖက်သက်ကျင်သုံးတဲ့အစိုးရမျိုးဖြစ်လာလိမ့်မလားဆိုရယ်ဆိုရင်မတူစင်နေပါတယ်အဲ့ဒီကျန်တဲ့ပတ်သက်ပြီးတော့ပထမဆုံးနည်းနည်းသုံးသပ်ပြရခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီတပါတီတဲ့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားရှိပေမဲ့လို့အငြင်းငြင်းရေးအကြက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲ့နောက်တရားဥပဒေစိုးမိုးရေးအကြက်တဲ့နောက်အခရီးလိုက်စားမှုတိုက်ချက်ရေးအကြက်တဲ့တွေအပြင်ကိုဗစ်ဆက်ကူအလွန်ပေါ့လေစီးပွားရေးပြန်လည်ထူထောင်ရေးအကြက်တဲ့ဆိုတဲ့ဒီအကြက်တဲ့ကြီးတွေကိုအဲရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရအနေနဲ့ပေါ့လေနော်အင်မတန်မှအားကောင်းတဲ့အခုတော့လုံရင်ကန်ကြီးကောင်းတဲ့အစိုးရမျိုးဖြစ်လာဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်ကတော့နော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟိုတိုင်းရင်းသားပါတီတွေနောက်အခြားပါတီတွေကပုံကူတွေကိုဖိတ်ခေါ်ကန့်လန့်ပြီးတော့နော်အားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရပေါ့ဒီ National Unity ဒါမှမဟုတ်လေ National Solidarity Government ကိုအဖွဲ့စည်းနိုင်ဖို့စဉ်းစားသင့်တယ်လို့မြင်ပါလေ။ဟောကျွန်တော်တို့ပြောပြောနေတဲ့ညွန်ပေါင်းအစိုးရဆိုတဲ့ပုံစံမျိုးမဟုတ်ပါဘူး
။အဲဒီတော့ကျွန်တော်မေးချင်တာကအဲ့လိုဖြစ်နိုင်တဲ့အလားအလာကိုရှိပါလား။ NLD ဘက်ကတိုင်းရင်းသားတွေကိုအဲ့လိုငါတို့ပေါင်းစည်းညီညွတ်ရေးအစိုးရမျိုးဖွဲ့ရမယ်ဆိုတဲ့ကံလမ်းမှုမျိုးကလွတ်နိုင်မယ်ထင်ပါသလား။ဒီသားဒီသားတချို့မှာတော့တိုင်းရင်းသားပါတီဘက်ကအားကောင်းတာလည်းတွေးရပါတယ
်။ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အခုလိုပေါ့လေတောင်ပြိုကမ်းပြိုအနိုင်ရထားတဲ့အခြေအနေမျိုးမှာအဲဒီလိုတက်လာမှုမျိုးကိုလုံနိုင်မယ်ဆိုရင်ဒါနိုင်ငံရေးရပို့ပြီးတော့ဟိုအားကောင်းနိုင်တယ်လို့မြင်ပါတယ်အဲ့တော့ဟိုကျွန်တော်အနေနဲ့အဲ့ဒီလိုလုံလာလိမ့်မယ်လို့လည်းမျှော်လင့်ပါတယ်နောက်လက်ရှိအဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရပြောလို့ရှိရင်ကျွန်တော်တို့နိုင်ငံတော်သမ္မတကနေပြီးတော့ဟလာဒီပြည်ထောင်စုဝန်ကြီးတွေအပါအဝင်ပေါ့လေအားလုံးကိုခန့်အပ်တာဝန်ပေးတာဖြစ်ပါတယ်အဲ့တော့နိုင်ငံတော်သမ္မတကနေပဲဒီတာဝန်ကနေရဆွဲပိုင်ခွင့်လည်းသူ့မှာလည်းရှိပါတယ်နောက်ဟိုယာရုကနေအလာဟိုအနာပေးပိုင်ခွင့်လည်းပဲသူ့မှာရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်အချို့စိုးရင်ကြသလိုပေါ့လေအလာအမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးဖွဲ့စည်းလိုက်ရင်အလာဒီတပါတီတွေဖွဲ့တဲ့အစိုးရလောက်ဆွမ်းဆောင်ရည်ရှိပါမလားအလာလုံနိုင်ကြိုင်နိုင်အခွင့်အလမ်းရှိပါမလားဆိုတဲ့စိုးရင်မှုတွေကိုကျွန်တော်ကတော့ဟိုကြော်လွားနိုင်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ရပ်စစ်ပဲဆက်ဆံရေးအချိန်ကြီးရတော့တချို့ကတွေ့ကြတယ်ပို့ပြီးတော့ဆူလာနိုင်တယ် NLD ကလည်းဒီတိုင်းဆက်သွားမယ်အင်အားပို့ကြည့်လာမယ်ဆိုရင်တို့တွေ့ကြပါတယ်တပြည်ရန်မျိုးသိမယ်လို့ခမန်းတွေ့ချက်လိုပါလေအရပ်ပဲစစ်ပဲဆက်ဆံရေးရှိလာလ
ားကျွန်တော်အမြင်ကတော့အဲလာမယ်ကျွန်တော်တို့အစိုးရနဲ့လွှတ်တော်တက်တန်းအတွဲမှာနော်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့မဖြစ်မနေရင်းဆိုင်ကြော်တော့ရမယ်အချက်တည်းကတော့အရပ်ပဲစစ်ပဲဆက်ဆံရေးအချက်တည်းပါအဲ့ဒီအချက်တည်းကိုဟလာဒီနိုင်ဆိုးနေပြီးတော့ပေါ့နော်ယုံကြည်မှုနားလည်မှုတိစောက်ပြီးတော့ကြော်လွားနိုင်မှုကလည်းမဖြစ်မနေလိုအပ်ပါလေခုအချိန်ဒီမှာတော့အဲဒီကောက်ပွဲမတိုင်ခင်အချိန်ဒီရသုံးတတ်မယ်ဆိုရင်တော့ဟိုအစိုးရနဲ့ဒီတပ်မတော်ကြားမှာတင်းမာမှုလေးတွေနော်ထိတိုက်တွေ့မှုလေးတွေရှိခဲ့တော့လဲပဲဒီလာမယ့်အစိုးရတပ်တန်းနဲ့လွတ်တော်အသစ်တပ်တန်းတွဲမှာတော့ဒါတွေကိုအကောင်းဆုံးပေါ့လေညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာနိုင်လိမ့်မယ်ကျုံကြည်မှုနားလည်မှုတည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်တက်မတော်ဘက်ကနေပြီးတော့တိုင်းရင်းသားတွေနဲ့ညီငယ်ရေးဆွေးနွေးဖို့အတွက်ကော်မတီတစ်ခုဖွဲ့စည်းပေးတယ်ဆိုတာတွေ့ရပါတယ်အဲ့ဒါအစ်အမှန်လားမသိဘူးတကယ်လို့သာအစ်အမှန်ဆိုရင်တော့အဲ့ဒီအပေါ်မှာတချို့ကလည်းပဲတောင်းနေတယ်တချို့ကလည်းပဲသူတို့တစ်ဖက်သားလုတ်ချင်တယ်သူတို့သာလုတ်ပြချင်တယ်ဆိုတဲ့သဘောမျိုးလိုလည်းပဲဒါသုံးသပ်ကြတယ်ပေါ့လေအဲ့ဒီပညာချက်ကိုဒေါက်တာဂျန်နုသိတွေးမိပါလားရှာနေဘယ်လိုယူဆပါလဲအဲ့ဒါ
ဟိုဒီကော်မတီကအခုမှဖွဲ့တာတော့မဟုတ်ပါဘူးဗျ။ဟိုအရင်ကျွန်တော်တို့ဟိုအဲ NLD အစိုးရလက်ထက်အစောပိုင်းကတည်းကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တက်မတော်ကနေညှိနှိုင်းဆွေးနွေးဖို့ဆိုပြီးတော့ဖွဲ့စည်းထားတဲ့ကော်မတီပါ။ဒီကော်မတီကိုအခုအချိန်မှာကျွန်တော်နားလည်တာကတော့အစိုးရသစ်ဒါလွတ်တော်သစ်တွေမပေါ်ခင်မှာကြိုပြီးတော့ပြင်ဆင်ဖွဲ့စည်းထားတာလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီလိုဖွဲ့စည်းတာဟာနော်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာဟိုကောင်းမွန်တဲ့ဟိုခြေလှမ်းတစ်ခုလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီလိုဖွဲ့စည်းရုံတွေမကောက်ဘူးပေါ့လေ။နော်တကယ်လည်းပဲမြေပြင်မှာကျွန်တော်တို့ဖြစ်နေတဲ့ဟလာအပြစ်ခတ်တွေအတိုက်ခိုက်တွေတိုက်ပွဲတွေကိုရှော့ချနိုင်အောင်ဟလာကျွန်တော်တို့အစိုးရတပ်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေချာမှာ အကျယ်ကျယ်ပြန့်ပြန့်ညှိနှိုင်းဆွေးနွေးမှုတွေကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်
သူတို့ဖြင့်တိုက်ပွဲပြင်းထန်တဲ့အေအေနဲ့ဖြစ်နေတဲ့ကိစ္စမျိုးမှာအမရောဘက်ကဆောက်ရုံကတော့သူတို့လုံအောင်အလျှော့မပြေဘူးအသီးမှမပြူဘူးလုပ်နေတာဒီခြေနေရောပြန်ပြင်းထန်တဲ့အထိပြောင်းလဲပါမလားခင်ဗျာ
တနိုင်ငံလုံးအပြစ်ခတ်ရဆဲကြီးပြည်တွင်းငင်းငင်းကြီးကိုတကယ်ဆစ်ဆစ်မှန်မှန်ပေါ်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးနဲ့ညှိနှိုင်းဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့နိုင်ငံရေးရရလည်းပဲဟိုညှိနှိုင်းဆွေးနွေးဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့အပြစ်ခတ်ရဆဲကြီးတွဲဆုံဆွေးနွေးမှာခုနပြောသလိုဟလာအဖွဲ့အချို့ကိုခြံလက်ပြီးတော့တွဲဆုံဆွေးနွေးမယ်ဆိုရင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ပါဘူးအဲလိုအားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အားလည်းပဲခရီးပေါက်ဖို့ထပ်ပါလိမ့်မယ်နောက်ပြီးတော့ကျွန်တော်တို့စစ်ဘေးရှောင်နေတဲ့ပြည်သူတွေကိုယ့်ရဲ့နေရည်ရင်းကိုအများဆုံးပြန်ပြီးတော့ပုံမှန်အချိန်ချနေထိုင်လို့အကင်နေလုံးကင်နိုင်ရေးစတဲ့ဒီမန်းချက်တွေကိုပေါ်ဆောင်နိုင်ဖို့ဆိုတာပို့ပြီးတော့နောက်နေသွားနိုင်မှာအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့ဟလာအစိုးရတက်မတော်အနေနဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ဟလာတွဲဆုံဆွေးနွေးနိုင်ဖို့နော်ရှင်းဆက်မပြတ်တွဲဆုံဆွေးနွေးနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်အဓိကတစ်ခုဖြစ်နေတာကတော့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေကအများစုအနိုင်ရရင်အပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတကအသီးမှတ်ပြုပေးလာနိုင်တဲ့အထိလိုက်ရောမှုဖြစ်လာနိုင်သလားအဲဒီကိစ္စလည်းပဲတော်လေးအခက်အခဲဖြစ်တယ်လို့ထင်ပါတယ်ခင်ဗျတိုင်းရင်းသားနဲ့ပြည်လဲရေးမှာဘယ်လိုသဘောပါလဲ
ဒါကလုံးကျွန်တော်တို့တွေ့နေရတဲ့အနေအထားတွေကပြောရင်တော့ဒီပြည်နယ်တွေမှာတိုင်းရင်းသားပါတီတွေကနေအဆိုပြုတဲ့ပုံကူကဝန်ကြီးချုပ်ဖြစ်လာဖို့တော့အလားအလာနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုးတော်လည်းပဲပြည်နယ်အစိုးရတွေမှာတိုင်းရင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့တာဝန်ပေးတာမျိုးနော်ဒီလက်ရှိ NLD အစိုးရနဲ့တိုင်းရင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေကြားမှာနိုင်ငံရေးအရပူးပေါင်းဆောင်ရွက်တာမျိုးတွေတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်။တိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့အစိုးရအဖွဲ့ထဲမှာပူးပေါင်းပါဝင်စီမယ်ဆိုရင်တရားရေးလုပ်ငန်းစဉ်နောက်အမျိုးသားပြည်လဲသိမ်းပြည်ရေးလုပ်ငန်းစဉ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်လည်းအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်
။နောက်တစ်ခုကတက်မတော်နဲ့တဆက်တဲ့ဘူဂျုံမူကြီးမင်းအောင်လှိုင်းနောက်လာမယ့်အစိုးရဖွဲ့ရခါမှာသမ္မတဖြစ်လာနိုင်တဲ့အလားလာလဲသုံးသပ်ပါဦ
း။ဘုရုံမူကြီးမြန်အောင်လိုင်းနေနဲ့ဒီဒါမဲ့လှုပ်တော်မှာဒုတိယသမ္မတအနေနဲ့အမြင့်ဆင်းတင်သွင်းတဲ့အထဲမှာပါလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မမြင်ပါဘူး။တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ပဲဆက်ပြီးတော့ရှိနေလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုသုံးသပ်ပါတယ
်။ဆိုပြီးဆက်ပြီးသတ္တန်တိုးမှာပါရည်တော
့သတ္တန်တိုးတာမျိုးဖြစ်ဖို့အလားလာရှိတယ်လို့ကျွန်တော်သတ်ပါတယ်။အရင်အရင်ကလည်းပဲဟာဘုရုံမူကြီးတိုင်းပြည်လက်ထက်တုန်းကလည်းပဲအသက်80ကျော်လောက်ရှိဒီတမတော်ကောက်ွယ်ဦးစီးချုပ်တာဝန်ကိုထမ်းဆောင်ခဲ့တာမျိုးတွေ့ရပါတယ
်ဟုတ်ကဲ့
အဲ့တော့နောက်တစ်ချက်ကျွန်တော်ကစဉ်းစားတာကတော့တမတော်ရဲ့ကောက်ွယ်ဦးစီးချုပ်တယောက်အပြောင်းလဲဟာနိုင်ငံရေးအရပြည်ငြိမ်ပြီးတော့ခုနပြောသလိုပေါ့နှစ်ဖက်အကြားမှာအရက်ဖက်စစ်ဖက်ဆက်ဆံရေးအားကောင်းတဲ့အခြေအနေမျိုးမှာပဲအပြောင်းလဲကိုလုပ်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
် NLD ပါတီတွင်းမှာလည်းပဲအစတုန်းကတော့ပုဂ္ဂိုလ်ကြီးကကြီးစိုးနေတဲ့ပါတီတွင်းဒီမိုကရေစီမရှိဘူးညှိနှိုင်းဆောင်ရွက်တာရက်လူတူတယောက်တည်းသဘောဆန္ဒတိုင်းလုပ်နေတယ်ဆိုတဲ့သုံးသပ်ချက်တွေရှိခဲ့ပါတယ်ဆိုတော့ဒီနောက်ပိုင်းမှာရောပါတီတွင်းဒီမိုကရေစီပုံမရှင်သန်ပြီးတော့ဒီမိုကရေစီပါတီတစ်ခုအနေနဲ့ပုံပြီးရှင်သန်ကြီးထွားလာလိမ့်မယ်လို့ရောယူဆမိပါသလားခင်ဗျာပါတီတွင်းအပြောင်းလဲတုံ့ပြန်ဖြစ်လာနိုင်ပါလား
ဟာမဖြစ်မနေပါတီတွင်းအပြောင်းလဲကိုပေါ်ဆောင်ဖို့ကတော့လုပ်ရမှာပါလူပုဂ္ဂိုလ်အခြေခံတဲ့နိုင်ငံရေးကနေပြီးတော့ဟလာ institution တွေကိုအခြေခံတဲ့ဟောမူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတွေဖြစ်အောင်မဖြစ်မနေတည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ
်မာဗီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။
Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်တွေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
COVID-19 ရောဂါပိုကူးစက်ခံနိုင်ရခြင်းရှိရှိကိုစစ်ဆေးဖော်ထုတ်တဲ့နေရာမှာတခွဲခဲမှာဆက်သက်စစ်ဆေးတဲ့နိဒန်းကူတာအသေးချာသုံးနိဒန်းဖြစ်ပညာရှင်တွေကလက်ခံသတ်မှတ်ထားကြတာပါတခွဲခဲမှာဆက်သက်စစ်ဆေးဖော်ထုတ်တဲ့နေရာမှာလည်းတခွဲခဲတိုင်းမှာဆက်သက်စစ်ဆေးနိုင်တာမျိုးမဟုတ်ပဲကျမကြီးနဲ့အကသာဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့တခွဲခဲတချို့မှာသာဆက်သက်စစ်ဆေးနိုင်တယ်လို့သိရပါတယ်တခွက်ကန်းအထိပို့ဆောင်စစ်ဆေးစရာမလိုပဲနမူနာယူတဲ့နေရာမှာပဲစစ်ဆေးအဖြစ်တွေ့နိုင်တဲ့ဆန်းသက်စစ်ဆေးမှုတွေလည်းရှိတယ်လို့သိရတာကြောင့် COVID-19 ရှိမရှိဆန်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဒီအနေနဲ့ပထမအနေနဲ့ဒီ COVID-19 ရောဂါကိုဘယ်လိုဆန်းသက်စစ်ဆေးနိုင်လဲဆိုတဲ့နည်းစနစ်လေးတွေပြောပါမယ်ပေါ့နော်။အခုပြောသွားတဲ့အထဲမှာဒီ test kit နဲ့စစ်ဆေးရပါတယ်။မျိုးသားတခွက်ကန်းမှာစစ်ဆေးရပါတယ်ပေါ့နော်။အဲ့တော့အဲ့ဒါနဲ့အတူတူနောက်ထပ်အခုဒုတိယလိုင်းပြီးခဲ့တဲ့တလအတွင်းမှာမြန်မာပြည်မှာလည်းစစ်ဆေးနိုင်တဲ့ rapid antigen test ဆိုတဲ့စမ်းသပ်စစ်ဆေးနည်းလေးတစ်ခုရှိတယ်။ဆိုတော့စုစုပေါင်းအနေနဲ့ဆိုတော့ COVID-19 ရောဂါနဲ့ပတ်သက်ပြီးစမ်းသပ်စစ်ဆေးလို့ရတဲ့နည်းစနစ်3ခုရှိတယ်ပေါ့နော်။အဲ့တော့အဲ့3ခုအကြောင်းကိုဆရာအနေနဲ့ဒီမှာရေဘူးရအနေနဲ့ပြောပြချင်တယ်ပေါ့နော
်။ COVID-19 ကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေကမှတခက်ခက်မှစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာတိကျတိကျပြီးနောက်တစ်ချိန်ထပ်မံစမ်းသပ်စစ်ဆေးဖို့မလိုဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါရတယ်။
အဲ့တော့အများသိတဲ့ဒီမျိုးသားတက်ခွဲကမှစမ်းသပ်စစ်ဆေးတဲ့ RT-PCR ဆိုတာ molecular နည်းစနစ်လို့ဆရာတို့သုံးဆွဲပါတယ်။သူကတော့ဒီနှာခေါင်းနဲ့အာခေါင်းတို့ဘက်ကနေယူပြီးတော့ virus ကိုပွားပြီးတော့မှဆက်နဲ့ပြန်ပြီးစမ်းသပ်စစ်ဆေးတာပေါ့နော်။အဲ့တော့သူပါဆိုလို့ရှိရင်တော့အချိန်အားဖြင့်တော့တရက်ကနေတစ်ပတ်လောက်ထိကြာနိုင်တယ်။ဒါပေမဲ့တိကျသေးကြတယ်။သူ့မှာ post တွေ့တယ်ဆိုလို့ရှိရင် post ရှိတာသေးကြတယ်ပေါ့နော်။အဲနောက်ထပ်ဟိုစပေါ့ထပ်မံစမ်းသပ်စစ်ဆေးဖို့မလိုတော့အောင်တိကျတယ်ဆိုပြီးတော့ပြောပါတယ
်တခွက်ကန်အထိပို့စရာမလိုပဲနှာခေါင်းနဲ့အာခေါင်းတူပဲယူတဲ့နေရာမှာပဲနာယီပိုင်းအတွင်းဆက်သက်စစ်ဆေးနိုင်တဲ့နည်းလမ်းတစ်ခုရှိတယ်လို့သိရပါတယ် Rapid Antigen Test လို့ခေါ်တဲ့နှာခေါင်းနဲ့အာခေါင်းတူပဲယူပြီးဆက်သက်စစ်ဆေးတဲ့နည်းလမ်းဟာတခွက်ကန်မှာဆက်သက်စစ်ဆေးတယ်လို့ပဲ virus ပိုးကိုဆက်သက်စစ်ဆေးတာဖြစ်တာကြောင့်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိမရှိကိုအပြည့်ထုတ်ပေးနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်နောက်တစ်ခုကကြတော့ဒီ test kit မဟုတ်ပဲね Rapid Antigen Test ဆိုပြီးတော့အသစ်တစ်ခုထပ်ပြီးတော့ပေါ်ပေါက်လာတယ်ပေါ့နော်အဲ့ဒါလည်းနှာခေါင်းနဲ့အာခေါင်းတို့ဘက်ကပဲယူရတယ်ဒါပေမဲ့ तू ကတော့မြန်တယ်ဒီလို test kit လေးမှာပဲ तू ကနော်ဒီတို့ဘက်ကိုတို့လိုက်တယ်ဆိုလို့ရှိရင် within 10 days အတွင်းမှာဒီကိုတို့လိုက်တဲ့တို့ဘက်ထဲမှာ virus ရှိတယ်မရှိဘူးပေါ်ပြနိုင်တယ်နော်အဲ့တော့ तू လည်း rapid antigen test လို့ခေါ်တယ် virus ကိုစစ်ဆေးတာပေါ့အဲ့တော့ဒီမျိုးသားတက်ခွဲကမှစဉ်သက်စစ်ဆေးတာရောခုနကဆရာပြောခဲ့တဲ့ rapid antigen test ဆိုတဲ့နှာခေါင်းတို့ဘက်ကနေနာယီပိုင်းတွင်းစစ်တဲ့စစ်ဆေးခြင်းရောတစ်ခုစလုံးက virus ကိုစစ်ဆေးတာ
test kit လို့ခေါ်တဲ့သွေးကိုဆန်းသက်စစ်ဆေးတဲ့နည်းလမ်းကတော့ covid-19 virus ပိုးကိုစစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ကိုယ်ခံစနစ်ဖြစ်တဲ့ antibody ကိုဆန်းသက်စစ်ဆေးတာဖြစ်တာကြောင့်ဆန်းသက်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိတယ်မရှိဘူးဆိုတာကိုတိတိကျကျမပြောနိုင်ဘူးလို့သိရပါတယ
်အခုအများစုအသုံးပြုနေတဲ့ test kit ကိုသုံးတယ်ဆိုပြီးတော့သွေးကနေစစ်ဆေးတာတစ်ခုရှိပါတယ်ပေါ့เนาะဆိုတော့သုံးခုရှိတယ်အဲ့တော့ test ကနေဒီ blood ကနေသွေးကနေစစ်ဆေးတဲ့ test kit ကတော့ virus ကိုစစ်ဆေးတာမဟုတ်တော့ဘဲနဲ့ဒီ virus ကကိုတုံ့ပြန်တဲ့ကိုယ်ခံစနစ် antibody ကိုစစ်ဆေးတာဖြစ်တယ
်နှာခေါင်းနဲ့အာခေါင်းတို့ပဲယူပြီးတခွက်ခက်မှာဖြစ်စေ rapid antigen test နဲ့ဖြစ်စေဆန်းသက်စစ်ဆေးခြင်းတွေဟာရောဂါပိုးရှိမရှိကိုဆန်းသက်စစ်ဆေးတာဖြစ်ပြီး test kit နဲ့သွေးကနေဆန်းသက်စစ်ဆေးတဲ့နည်းလမ်းကတော့ရောဂါပိုးဝင်ရောက်ခဲ့ပူးခြင်းရှိမရှိဆိုတာကိုပဲဆန်းသက်စစ်ဆေးတာဖြစ်ပါတယ်COVID-19 ရောဂါပိုးလက်တလောရှိမရှိဆိုတာနဲ့လက်တလောကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာတွေမှာ test kit နဲ့သွေးကနေဆန်းသက်စစ်ဆေးတဲ့နည်းလမ်းဟာတင့်တော်တဲ့နည်းလမ်းတစ်ခုမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါရယ်
ဒီ rapid antigen test ကနှာခေါင်းတို့ဘက်ကယူတဲ့ virus ကိုစစ်ဆေးခြင်းသည် positive ဖြစ်ရင်ဒီချိန်နဲ့ပြီးမယ် negative ဖြစ်ရင်တော့နောက်တစ်ချိန်နောက်တစ်နည်းနဲ့ RT-PCR နည်းနဲ့ပြန်ပြီးစစ်ဆေးဖို့လိုတယ်ဒါဒီလက်တလောပိုးရှိနေတဲ့ကုသမှုလိုအပ်တယ်ဆိုတာကိုပေါ်ပြမယ်။အခု test kit လို့သုံးဆွဲနေတဲ့သွေးကနေစစ်ဆေးတာကတော့ဒီခန္ဓာကိုယ်ထဲမှာ virus ရှိခြင်းမရှိခြင်းကိုမပြောနိုင်ဘူး။အဲ့ဒီ virus ဝင်ရောက်ဖူးတယ်သူ့စီကဝင်ရောက်ဖူးတဲ့အတွက်ခန္ဓာကိုယ်ကထွက်လာတဲ့ antibody ကိုစမ်းသပ်စစ်ဆေးတာပဲဖြစ်တယ်။ဒါကြောင့်လက်တလောပိုးရှိခြင်းမရှိခြင်းကိုလည်းမပြောနိုင်ဘူး။လက်တလောကုသမှုခံယူသင့်မသင့်လည်းမပြောနိုင်ဘူး။ဒါကြောင့်မလို့ဒီ blood ကနေစစ်တဲ့ test ကိုဒီ
ကျမ်းမာရေးနဲ့အကြမ်းဝင်ကြီးဌာနကနေအခုမှဟိုကြကြပြပြတုံးမုတ်သုံးဆွဲနေတယ်တုံးမုတ်အဖြေဘလို့ထွက်တယ်ဆိုတာမျိုးကိုဒီပြောပြထားခြင်းမရှိသေးဘူးပေါ့နော်လက်တလောသုံးဆွဲခြင်းမရှိဘူးလို့ပဲဆရာတို့အကြမ်းင်းအနေနဲ့တည်ထားပါတယ
် COVID-19 လက်တလောကူးစက်ခံရခြင်းရှိမရှိနဲ့ကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာမှာ virus ပိုးကောင်ကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေကသာမှန်ကန်တဲ့နည်းလမ်းတွေဖြစ်ပြီး test kit နဲ့ပေးကနေစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာမသင့်တော်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဘူရကာရောတပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်။ဒီနေ့တော့ဒီတပတ်အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေနဲ့ဆက်ကြပါတယ်။ဒီနေ့လေးကပွဲတွေမှာတော့ Chelsea က Sheffield United ကို 4-2 နဲ့နိုင်ပြီးတော့ Crystal Palace ကတော့ဒီနေ့မှာ Premier League ကိုတက်လာတဲ့ Leeds United ကို 4-2 နဲ့နိုင်ပါတယ်။ဒီနောက်ဘောလုံးရာသီမှာချေဆွာနေတဲ့ Everton နဲ့ Manchester United ဘွဲမှာတော့ Man U က Everton ကို 3-2 နဲ့နိုင်သွားပါတယ်။ Everton က18မိနစ်မှာဂိုးရင်သွင်းပေမဲ့ Man U က Fernandez က2ဂိုးနဲ့ Uruguay တိုက်စမှု Cavani ကနောက်ဆုံးမိနစ်မှာတဂိုးသွင်းခဲ့တာကြောင့် 3-2 နဲ့နိုင်သွားတာပါ။ဒါဟာ Cavani အတွက်တော့ Man U ဆင်းကိုပြောင်းလာပြီးတဲ့နောက်မှာပထမဆုံးဂိုးလည်းဖြစ်ပါတယ်။ Everton နီးပြ Carlo Ancelotti ကတော့ဒီဘွဲရှုံးရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ Now, it was not a good performance above all on one aspect that was the
ချုံပြောရင်တော့သူတို့ကျွန်တော်တို့ခံစားပိုင်းကကောင်းကောင်းမကစားနိုင်ခဲ့ပါဘူးအဓိကကတော့ကျွန်တော်တို့ဂိုးသွင်းပြီးတဲ့အချိန်မှာကောင်းကောင်းခံမကစားနိုင်ပါဘူးသူတို့ကျွန်တော်တို့ကွင်းဘက်အချမ်းမှာပေါ့ကျွန်တော်တို့ခံစားကကြီးကြီးလေးလေးမဖြစ်ခဲ့ပဲသူတို့ငကိုးပြန်သွင်းနိုင်အောင်အလွယ်တကူခွင့်ရေးပေးလိုက်တယ်အဲ့ဒါကြောင့်ရှုံးတော့ပ
ါတနင်္ဂနွေနေ့ကဘောရီမှာတော့ဖီးခဲ့တဲ့ဘက်က Manchester United ကိုနိုင်ခဲ့တဲ့ Arsenal ဟာဒီဘက်မှာတော့ Aston Villa ကို 3-2 မရှိနဲ့ရှုံးပါတယ်အာဆနယ်နီးပြအတက်တက်ကတော့ဗီလာကိုရှုံးတာသူ့မှာတောင်းဝန်ရှိတယ်ဆိုပြီးတော့ပြောပါတယ
် That I don't feel like that we were the team that we supposed to be we
ကျွန်တော်တို့ရဲ့ပုံမှန်ခြေစွမ်းကိုမပြနိုင်ခဲ့ပါဘူးကျွန်တော်တို့အသင်းကိုစားရောက်တဲ့အချိန်ကစပြီးတွင်းနေကြစိတ်ဓာတ်မျိုးကိုပထမဆုံးအချိန်မှတွေ့ရတာဖြစ်ပြီးဒါကကျွန်တော်ရဲ့အမှားတက်တက်ပါအဲ့ဒီအတွက်ကျွန်တော်မှာတောင်းဝန်ရှိပါတယ်အသင်းအကောင်းဆုံးကစားနိုင်မှုကျွန်တော်မှာတောင်းဝန်ရှိပြီးဒီနေ့တော့ကျွန်တော်မလုံနိုင်ခဲ့ပါဘူး
ဒါပြင်လက်စတာကဝော့ဖ်ကိုတကူကိုမရှိနဲ့နိုင်ပြီးစပေါ့စ်ကလည်းဝက်စ်ထရော့ပ်ကိုတကူကိုမရှိနဲ့နိုင်ပါတယ်ဒီတော့မှာမန်စီးတီးနဲ့လီဗာပူးလို့လည်းတွေးခဲ့ကြပြီးတော့တစ်ဖက်တကူစီတည်ဖြစ်သွားပါတယ်လီဗာပူးကဆာလာက12မိနစ်မှာပန်နိုဒီကနဲ့အဖွင့်ကိုသွင်းပြီးဒါကိုမန်စီးတီးကဂျေဇုစ်ကမိနစ်30မှာပြန်ချိပါတယ်40မိနစ်မှာတော့မန်စီးတီးကပန်နိုဒီရပေမဲ့ဒေဘရိုင်းနာကန်တာဘေးထွက်သွားလို့မန်စီးတီးဒုတိယကိုမရဘဲနောက်ဆုံးမှာတကူစီနဲ့တည်ကျသွားပါတယ်မန်စီးတီးနီးပြဂွာဒီယိုလာကတော့ဒီဘွဲတီကြတာဟာမြတ်တဲ့အဖြစ်လို့ပြောလိုက်ပေမဲ့ဘွဲစဉ်လေးချက်တာနဲ့ပရီးမီယာလိဂ်မှာလူ3ယောက်ပဲလွဲကွင်ပေးတဲ့အပေါ်မှာဝေဖန်လိုက်ပြီးတော့9ယောက်လဲကွင်ပေးတဲ့ဆိုပြီးတော့လည်းပြောလိုက်ပါတယ်။ချစ်ပွဲပြီးတဲ့အချိန်မှာတော့လက်စတာအသင်းက18မှတ်နဲ့ဇယားထိန်မှာရှိနေပြီးတော့စပေါ့စ်နဲ့လီဗာပူးက18မှတ်စီနဲ့ဒုတိယနဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာ ဒီကရင်ဘက်ကပဲအသက်60ပြည့်သွားခဲ့တဲ့အာဇင်တီးနားနိုင်ငံကစပါးသောဗောလုံးမကြီးမာရာဒေါနာဟာအုံနောက်ခွဲစိတ်မှုလုပ်ခဲ့ပါတယ်မာရာဒေါနာဟာအုံနောက်သွေးကြောပိတ်ခဲ့တာကြောင့်ပြီးခဲ့တဲ့တစ်ပတ်အင်္ဂါနေ့ကပဲအုံနောက်ခွဲစိတ်မှုကိုအရေးပေါ်လုပ်ခဲ့ရတာဖြစ်ပါတယ်ဒါပေမဲ့လည်းမာရာဒေါနာရဲ့အချိန်လေးဟာအလျင်မြန်သက်သာပျောက်ကင်းလာနေတယ်လို့သူ့ရဲ့ဆရာဝန်ယိုပိုဒိုလူကေကပြောပါတယ
် mucho mejor cada día mejor increíble la recuperación gracias
သူရဲ့အခြေအနေကအများကြီးကောင်းလာပါတယ်ရေတိုင်းလိုလိုတိုးတက်မှုရှိပြီးတောင်ဟောစာခေါင်းဆောင်ပြန်ခေါင်းနေပါတယ
်မာရာဒိုနာဟာလောလောဆယ်မှာဂျင်မနီးရှီယာအသင်းအနည်းပြဖြစ်နေတောင်းဝန်ယူထားတာပါခုနောက်ပိုင်းမှာလည်းသူဟာတိတ်ပြီးတော့ကျန်းမာဖို့မရပဲပြီးခဲ့တဲ့အသက်60ပြည့်မွေးနေ့မှာတော့ဂွာဒေါ်ဘောလုံးသမားတွေကသူ့ကိုမွေးနေ့ဆုတောင်းတွေတောင်းပေးခဲ့ကြပြီးတော့အားပေးစကားတွေလည်းပြောခဲ့ကြပါတယ်အခုလည်းဆင်းဦးတက်နေတာကြောင့်သူ့ကိုချစ်တဲ့အာဂျင်တီးနားပရိသတ်တွေကတော့ဆင်းဦးရှိမှလာရောက်ဆွေးနွေးပြီးတော့သူအမြန်ဆုံးပြန်နေကောင်းမှုကိုဆုတောင်းပေးနေကြပါတယ်ခင်ဗျာကမ္ဘာအဆင့်1တင်းနစ်ကစားသမားနိုဗောက်ဂျိုကိုဗစ်ကတော့နှစ်ကုန်ထိကမ္ဘာအဆင့်1အဖြစ်နဲ့ဆက်ပြီးတော့ရည်တည်သွားတော့မှာဖြစ်ပါတယ်အခုနှစ်မှာဂျိုကိုဗစ်နဲ့အနည်းဆုံးပြိုင်ဘက်ဖြစ်တဲ့စပိန်နိုင်ငံသားနဒောကဘူလ်ဂေးရီးယားနိုင်ငံဆိုဖီယာမှာကစားမဲ့ ATP Tour Tennis ပြိုင်ပွဲကိုမကစားဖို့ဆုံးဖြတ်လိုက်တာကြောင့် ကျောကိုမရှာဒီနဲ့မှာအဆင့်တက်ဖြစ်နေဆုံးသက်မှာဖြစ်ပါတယ်ဒါဟာသူ့အတွက်တော့နှစ်ကုံမှာကွာအဆင့်တက်ဖြစ်နေရက်ဒီနိုင်တာ6ချိန်တော့ဖြစ်ပြီးတော့အမေရိကန်ကနာမည်ကြီး Pete Sampras ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါတယ် Pete Sampras ဟာသူငယ်ငယ်ကအားကျတူယူခဲ့ရတဲ့ကစားသမားတစ်ယောက်ဖြစ်ပြီးတော့အခုလို Pete Sampras ရဲ့စံချိန်ကိုမီလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမေရိကန်အကောင့်ထဲပေါ်လာခဲ့တာဖြစ်တယ်လို့ပြောပါတယ်သူ့အနေနဲ့Roger Federer ကစင့်တက်ဖြစ်တဲ့သတင်းပတ်ပေါင်း330တင်ထားတဲ့စံချိန်ကိုချိုးနိုင်မှုကသူ့ရဲ့နောက်ရည်မှန်းချက်တစ်ခုဖြစ်ပြီးတော့တကယ်လို့လာမယ့်မတ်လအထိကမ္ဘာစင့်တက်ဖြစ်တဲ့ဆက်ပြီးတော့ထိန်းနိုင်ရင်တော့အဲ့ဒီစံချိန်ကိုချိုးနိုင်မှာဖြစ်ပါတယ်ဂျိုကိုဗစ်ရှာဒီနေ့မှာ Australian Open ATP Plus Cincinnati Masters နဲ့ Italian Open တွေကိုနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာဗန်နိုင်ငံတိုကျိုမြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့က၄နိုင်ငံဖိတ်ခေါ်ကျွမ်းပြိုင်ပွဲတွေကိုကျင်းပခဲ့ပါတယ်။အိရှင်ဂျပန်၊အမေရိကန်၊ရုရှားနဲ့တရုတ်နိုင်ငံကကျွမ်းအားကစားသမား30ပါဝင်ရှင်ပြိုင်ခဲ့ပြီးတော့ဒီထဲမှာဂျပန်နိုင်ငံကအိုလံပစ်ရွှေစိတ်သုံးသူရှင်ကိုဟီအိုချီမူရာ၊ရုရှားနိုင်ငံက2019ကမ္ဘာချန်ပီယံနီကီတာနာဂိုနီတို့ပါဝင်ခဲ့ပါတယ်။ပြိုင်ပွဲကိုတော့တိုကျိုမြို့ကအိုလံပစ်အားကစားခွဲမှာကျင်းပခဲ့တာပါ။ဗရန်ဆောင်အိုလံပစ်ပြိုင်ပွဲကိုရှင်းနှစ်ကိုရွှေဆိုင်ပြီးတဲ့နောက်ပထမဆုံးအချိန်အဲ့ဒီခွင့်မှာကျင်းပခဲ့တာလည်းဖြစ်ပါတယ်။အဓိကကတော့အိုလံပစ်ပြိုင်ပွဲကိုဘေးအန္တရာယ်ခင်းခဲ့တဲ့ကျင်းပနိုင်တယ်ဆိုတာကိုပြသနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုကျင်းပခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အမေရိကန်ဂျိုမားကစားသမားကလည်းနာမည်အိုလံပစ်ပြိုင်ပွဲဟာတကယ်ကောင်းတဲ့ပြိုင်ပွဲဖြစ်လာမှာဖြစ်ပြီးတိုကျိုရဲ့အားကစားကွင်းတွေအဆောက်အုံတွေအားလုံးဟာအရန်ကောင်းတယ်လို့ချီးကျူးလိုက်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဂူရုညောက်တဲ့သတင်းပတ်စံကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတယူကော့ဘွဲ့မှာရှုံးနေတယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလက်မခံတဲ့အပေါ်သူ့အနေနဲ့မစိုးရင်ပေမဲ့ဒါဟာသမ္မတထရမ့်နဲ့တိုင်းပြည်အတွက်အဆက်ရစရာပဲလို့ယူဆတဲ့အကြောင်းယူကော့ဘွဲ့မှာအနိုင်ရသူဖြစ်ကြေညာထားတဲ့ဂျိုးဘိုက်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ယူကော့ဘွဲ့မှာမစ္စတာဘိုက်ဒန်အနိုင်ရတယ်ဆိုတော့ပြောင်းပြစ်ဖို့ကြိုးစားနေနေနဲ့သမ္မတထရမ့်ကပြည်နယ်များပြားမှာအမှုပေါင်း12ခုကျော်တရားစွဲဆိုထားပါတယ်။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာ Veterans Day လို့ခေါ်တဲ့စစ်ပြန်ဆင်းမှုတောင်းတွေကိုအမှတ်တရအကုန်ပြုတဲ့နေ့ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲဂုဏ်ပြုချီးမြှင့်မှုတစ်ခုကျင်းပခဲ့ပါတယ်။စစ်ပြန်ဆင်းမှုတောင်းတွေနဲ့ Gold Star ရွှေချယ်မီသားစုတွေကိုအမေရိကန်တနင်္ဂနွေလကဥယျာဉ်နဲ့တက်တော်တွေနဲ့ဘဝတသက်တာလုံးအခမဲ့ဝင်ရောက်ခွင့်ပေးတဲ့အကြောင်းသမ္မတထရမ့်အစိုးရကကြေညာခဲ့တာပါ။မြန်မာနိုင်ငံမှာကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲတွေဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေမဟုတ်ဘူးဆိုပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တက်မတော်တို့ပူးပေါင်းပြီးတော့ရွေးကောက်ပွဲတွေပြန်ကျင်းပပေးဖို့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့မဟာမိတ်ပါတီတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ကော်မရှင်ဘက်ကတော့ရွေးကောက်ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့တနင်္ဂနွေလုံးကြကြပြန့်ပြန့်ဖြစ်ခဲ့တာမဟုတ်တဲ့အတွက်ရွေးကောက်ပွဲပြန်လုပ်ပေးဖို့မရှိဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲတွင်တုံ့ပြန်သွားပါတယ်။ကမ္ဘာပေါ်မှာ COVID-19 ကာယရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးဖြစ်နေတဲ့အမေရိကန်မှာလူဝင်မာလာပထမဆယ်ရဲ့အတွင်းမှာကိုပဲရောဂါပိုးတွေ့သူတသန်းကျော်အထိရှိခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်တာကြောင့်အခုဆိုရင်ပိုးတွေ့သူ10သန်းကျော်သွားပါပြီ။ဗုဒ္ဓညောက်တဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.